Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းကိုပိုင်းဆိုင်နိုင်ကြပါစေခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ22ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3040 48ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်သွားမှာပါ
ကျွန်တော်ကြောင်လင်မမတ်ဤတက်ဆင်တဲ့အတူနိုင်ငံကထိတဲ့အောင်တရင်ကိုကြီးညာတော့ရှိပါတယ်ဒီထဲမှာအမေရိကန်ကာကွယ်ရေးဝင်ကြီးဂျင်မက်တစ်ကတမရနဲ့သူနဲ့အကြသဘောထားကွဲလွဲမှုတွေရှိနေတာကြောင့်နှုတ်ထွက်တာကောင်းတယ်လို့ဆုံးဖြတ်ခဲ့တယ်ဆိုတဲ့အကြောင်းမြန်မာစစ်တပ်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တို့အကြားမှာလေးလကြာအပြစ်ခတ်ရက်စဲရေးသဘောတူညီချက်ရတာကိုကုလသမဂ္ဂလူမျိုးရေးကောင်စီကကြိုဆိုလိုက်တဲ့အကြောင်းနဲ့ Reuters သတင်းတော့ကိုဝလုံးနဲ့ကိုကျော်ဆိုးတို့ဟာအပြစ်မရှိသူတွေဖြစ်တဲ့အကြောင်းဗြိတိန်နိုင်ငံရဲ့ဝင်ကြီးကပြောဆိုလိုက်တာဆက်တဲ့တရင်တွေကိုကြားမှာပေါ့ခင
်ဗျဟုတ်ကဲ့ပါခင်ဗျာမြန်မာစစ်တပ်ကတော့လေးလကျော်ယာယီအပြစ်ခတ်ရန်ဆဲသွားမယ်လို့မနေ့ကနေပြည်တော်မှာကြေညာလိုက်ပြီးနောက်ဖြီးပရောက်တိုင်းရင်းသားတွေရဲ့အမြင်ဘယ်လိုရှိပါသလဲ
အပြစ်ရက်ကအခုတမတော်ကနေပြည်တော်မှာကြေညာလိုက်ပြီးဆိုတာကျွန်တော်တို့အနေနဲ့ကြိုဆိုပါတယ်တကယ်ပဲအပြစ်ရက်ပြည်တော်မှာဟိုဆွေးနွေးပွဲကိုချက်ချင်းခေါ်
ချမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ပြောသွားတာပါဒီအကြောင်းနဲ့အတူတမတော်တွင်ကိစ္စရည်နဲ့ပတ်သက်လို့ဒီသတင်းမီဒီယာတွေကနေလွတ်လပ်စွာသတင်းရယူနိုင်ခွင့်ကိုခွင့်ပြုလိုက်ပြီးဆိုတဲ့အကြောင်းနဲ့တခါထိုင်းနိုင်ငံမှာမြန်မာလူသမားတွေဖမ်းခံရတဲ့သတင်းကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာပတ်စင်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်နဲ့မိုက်တန်စင်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကသူရာထူးကနေနှုတ်ထွက်မယ်လို့ကြေညာပရင်းတွေကကြေညာခဲ့ပြီးတော့အင်ဒီရောမှာတမနာဒေါ်နယ်ထရမ့်နဲ့အတူနိလေစာစာအပြီးနှုတ်ထွက်စာကိုသူကိုယ်တိုင်တမနာထရန့်စီကိုပေးခဲ့တာလို့ဆိုပါတယ်။ကာကွယ်ဝင်ကြီးမက်တစ်ရဲ့တမနာကိုပေးခဲ့တဲ့စာထဲမှာအထူးသဖြင့်အမေရိကန်ရဲ့အင်အားကိုအသုံးပြုမှုနဲ့မဟာမိတ်တွေနဲ့ဆက်ဆံမှုဟာအရေးကြီးတယ်ဆိုတဲ့အမြင်တွေမှာသူနဲ့တမနာအကြားအမြင်ကွဲလွဲမှုတွေရှိနေတယ်လို့យေတာထားပါတယ်။မဟာဗျူဟာအကျိုးစီးပွားတွေကြောင့်တင်းမာမှုတွေတိုးမြင့်လာနေတဲ့အချိန်မှာမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးဟာခိုင်မာပြတ်သားဖို့လိုတယ်လို့လည်းကာကွယ်ရေးဝင်ကြီးဂျင်မက်တစ်ကយေတာထားပါတယ်။ရုရှားနဲ့တရုတ်နိုင်ငံတွေကအာဏာရှင်ဆန်ဆန်ကမ္ဘာမှာလွှမ်းမိုးလာနေမှုကိုလည်းကာကွယ်ရေးဝင်ကြီးဂျင်မက်တစ်ကသတိပေးထားပါတယ်။အခုလိုကိစ္စတွေမှာတမရအနေနဲ့ကာကွယ်ရေးဝင်ကြီးနဲ့အမြင်တူညီဖို့ကောင်းတဲ့အကြောင်းသူ့အနေနဲ့ယာဒူးကနေနှုတ်ထွက်တာဟာမှန်ကန်တဲ့လို့ရလို့ယုံကြည်တဲ့အကြောင်းတမရထရန့်ကိုပေးတဲ့စာထဲမှာကာကွယ်ရေးဝင်ကြီးမက်တစ်ကយေတာထားပါတယ်။စီးရီးယားနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်1000လောက်ကိုပြန်ရုပ်သိမ်းမယ်လို့တမနာထရမ့်ကကြေညာခဲ့ပြီးတော့နောက်တစ်ရက်မှာပဲကာကွယ်ရေးဝင်ကြီးဂျင်မက်တစ်နှုတ်ထွက်မယ်လို့ဆုံးဖြတ်ခဲ့တာ
ပါ။မက္ကဆီကိုနယ်စပ်မှာတတိုင်းတိစောက်ဖို့အမေရိကန်တမနာထရမ့်တောင်းဆိုထားတဲ့ဒေါ်လာ5ဘီလီယံကိုပေးဖို့ယာယီအသုံးစရိတ်ဥပဒေချမ်းကို Republican ဦးဆောင်တဲ့အောက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။တောက်ချာနေညတကောင်မှာအစိုးရရန်ရရဲ့အားလုံးပေးရမယ့်အရေးကနေရှောင်ရှားဖို့အောက်လွှတ်တော်ကထောက်ခံမယ်218မယ်ကန့်ကွက်မယ်185မယ်နဲ့ကြာကြာပြင်းတုံကအတည်ပြုလိုက်တာပါအကယ်၍အစိုးရရန်ရရဲ့ရလိုက်ရမယ်ဆိုရင်တော့အစိုးရဝန်ထမ်း8000လောက်ဟာဒီရက်တွေအတွင်းလစာမယ့်အလုပ်လုပ်ကန်ပေးရမှာဖြစ်ပါတယ်နောက်တစ်ဆင့်ကတော့ဒီယာယီအသုံးစရိတ်ဥပဒေချမ်းကိုအထက်လွှတ်တော်ကိုပေးပို့ရမှာဖြစ်ပြီးတော့အထက်လွှတ်တော်ကအတည်ပြုဖို့မဖြစ်နိုင်ဘူးလို့ခန့်မှန်းထားကြပါတယ်မက္ကဆီကိုနယ်စပ်တိုင်းအတွက်လိုတဲ့ဒေါ်လာ5ဘီလီယံကိုထုတ်မပေးလို့အစိုးရရန်တရားတွေရက်သွားရင်သူတာဝန်ယူမယ်လို့ပြောခဲ့တဲ့တမတ်ထရမ့်ကဒီတောက်ချာနေအောက်လွှတ်တော်မှာဥပဒေချမ်းအတည်ပြုမဲ့တဲ့မှာတိုင်းအတွက်အသုံးစရိတ်မပါဘူးဆိုရင်သူကဒီဥပဒေချမ်းမှာလက်မှတ်ထိုးမပေးနိုင်ဘူးဆိုပြီးတော့ပြောဆိုခဲ့တာပ
ါမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့နောက်တစ်ချိန်တွေ့ဖို့စိတ်ဝင်စားရှိနေကြောင်းအမေရိကန်တမတ်ဒေါ်နယ်ထရမ့်ကကြေညာခဲ့တာဟာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆွေးနွေးမှုတွေတဲ့လောက်ကင်ဆောင်ရွက်နေတဲ့အမေရိကန်ဆွေးအဖွဲ့ရဲ့စီစဉ်မှုဆန့်ကျင်နေတဲ့သဘောတည်ရောက်နေတယ်လို့လေလာတုံတက်သူတွေကပြောပါတယ်။နော်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့နောက်တစ်ချိန်ထိပ်သီးဆွေးနွေးမှုကအခုလာမယ့်ဇန်နဝါရီလဒါမှမဟုတ်ဖေဖော်ဝါရီလမှာဖြစ်မဲ့သဘောရှိကြောင်းသမ္မတထရမ့်ကဒီဇင်ဘာလဇန်ပိုင်းမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။ G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့အာဂျင်တီးနားနိုင်ငံမှာကျင်းပတဲ့ညီလာခံကအပြန်မှာသမ္မတထရမ့်ကအခုလိုပြောခဲ့တာပါ။နော်ကိုရီးယားဟာနျူကလ িয়ার နဲ့ချင်းချောက်မှုရှိနေတဲ့နိုင်ငံဆင်းကနေအမေရိကန်ဘက်ကဖြစ်မသိမ့်ပေးဘူးဆိုလို့ရှိရင်မြောက်ကိုရီးယားဘက်ကလည်းသူ့ရဲ့နျူကလ িয়ার နဲ့အစီအစဉ်ကိုမလျှော့ဘဲနဲ့ဆက်ပြီးတော့လှုပ်ဆောင်မယ်လို့အစိုးရပိုင်းသတင်းဌာနကကြေညာပရင်းတွေတုန်းကပဲကြေညာခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားကြားသမ္မတထရမ့်ရဲ့တန်တမာရေးဆောင်ရွက်ချက်ကတိုးတက်မှုတွေ ရှိမရှိဆိုတာကတိတိကျကျမရှိပဲဖြစ်နေတဲ့အချိန်မှာမြောက်ကိုရီးယားနဲ့ပြောဆိုဆွေးနွေးရေးကိုအမေရိကန်ဘက်ကခိုင်မာထားပြီးတော့ဆက်လုပ်နေပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ဩတော်ဘာလာဇန်တို့ကပြောရန်ကိုတောက်ခဲ့တာရှိရဆိုပေမဲ့အစိုးရအဖွဲ့အစည်းအဝေးရရှိနေတဲ့တွစ်ဆုံတာထက်တမရထရန်နဲ့တရဲ့တွစ်ဆုံတာကိုမြောက်ကိုရီးယားဘက်ကပို့ပြီးတော့လိုလားပုံရတယ်လို့လည်းလေးလာတုံသက်သူတို့ချို့ကဆိုကြပါတယ်
အာဖဂန်ဆိုရကပြောဆိုလိုက်ပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကကိုယ်နိုင်ငံကိုကိုးကားဝယ်နိုင်တယ်ဆိုပြီးတော့အာဖဂန်ဆိုရကပြောလိုက်တာပါ။အာဖဂန်မှာစစ်ကြီးစိုက်စခန်းချထားတဲ့အမေရိကန်တပ်သား၁,၀၀၀လီတောင်ကျော်ရဲ့အကြမ်းဖျင်းထွက်လာတာကိုပြန်ရုပ်သိမ်းဖို့အမေရိကန်သမ္မတထောင်ကစဉ်းစားနေတယ်လို့အမေရိကန်အာဏာပိုင်ကပြောဆိုထားတာပါ။တရုတ်သိမ်းမှုစဉ်းစားနေတဲ့အမေရိကန် င်းလုံချုံရေးကိုထိခိုက်မသွားစေဘူးဆိုပြီးတော့အာဖင်သမအကြံပေးဖာဆာဖာစလီကကာပူးမျိုးကနေပြောပြောဆိုလိုက်ပါတယ်။အမေရိကန်ဦးဆောင်တဲ့နိုင်ငံတကာတပ်တွေဆုတ်ခွာသွားရင်အာဖဂန်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ် ANDSF လည်းပြိုကွဲသွားနိုင်တယ်ဆိုတဲ့ခံမှန်းချက်ကိုတော့သူကလက်မခံပါဘူ
း။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဆိုင်းတိုပီတာ32 kHz 9335ဆိုင်းတိုပီတာ40 kHz 9483ညဆိုင်းတိုပီတာ48 kHz 6753ညဒုတိယနာရီဘက်မှာဆိုင်းလမီတာ190 kHz 1505ရုပ်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ Few American တာမြန်မာဘိုင်းကစနေနေ့မနက်ခင်းနိုင်ငံကသတင်းတွေကိုတရိုက်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နိုင်ငံတော်လျှို့ဝှက်ချက်အဲ့ဥပဒေကိုဖောက်ဖျက်မှုနဲ့မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ Reuters သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာအပြစ်မဲ့သူတွေဖြစ်ကြောင်းနဲ့သူတို့နှစ်ဦးရဲ့အမှုစစ်ဆေးစီရင်တာနဲ့ပတ်သက်ပြီးလဲဗြိတိန်နိုင်ငံကအထူးစိုးရိမ်ပူပန်နေတယ်လို့ဗြိတိန်နိုင်ငံသားဝင်ကြီး Jeremy Hunt ကနေတော့ကတောက်ကြားနေမှာပြောဆိုလိုက်ပါတယ
် We want the world to remember these two journalists not just because we believe
ဒီသတင်းတော်နှစ်ဦးကိုကဘာကသတိတရရှိနေစေချင်ပါတယ်သူတို့ဟာအပြစ်မရှိသူတွေလို့ကျွန်တော်တို့ကယုံကြည်နေတာတွေမကပ်ပါဘူးဒီနေ့ဟာသတင်းသမားတွေအဖမ်းခံရတဲ့အရေးတွက်တွေတိုးလာတဲ့နှစ်ပါပို့ဆိုတော့ကအသက်ခံရတဲ့သတင်းသမားတွေလည်းတော်တော်များများရှိနေတဲ့နှစ်ဖြစ်ပါတယ်ပြီးခဲ့တဲ့2019ခုနှစ်တုန်းကအသက်ခံရတဲ့သတင်းသမား80ရှိပြီးဖမ်းခံခဲ့ရသူသတင်းသမားကတော့326ဦးရှိပါတယ်ဒီအတွက်ကဒီနှစ်မှာပို့ပြီးတော့တိုးမြင့်လာနေပါတယ်လို့ပြည်ထောင်ငံကြီးဝင်ကြီးJeremy Hunt ကပြောသွားခဲ့တာပါ CPJ လို့ခေါ်တဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီကအခုလစာမိုင်းမှာထုတ်ပြန်ခဲ့တဲ့စာရင်းအရဒီဇင်ဘာလ1ရက်နေ့ထိဖမ်းခံထားရတဲ့သတင်းသမား250ဦးရှိပြီးတော့အသက်ခံရတဲ့သတင်းသမားကအနည်းဆုံး53ဦးရှိတယ်လို့ဆိုပါတယ်ကိုပါလုံးနဲ့ကိုကျော်စိုးတို့ဖမ်းခံထားရတဲ့ကိစ္စနဲ့ပတ်သက်လို့ကမ္ဘာအင်အားကြီးနိုင်ငံတွေကစိုးရိမ်ကြောင်းပြောဆိုနေတဲ့အထက်မှာဗြိတိန်နိုင်ငံသားရေးဝန်ကြီး Jeremy Hunt ကခရစ်စမတ်ကာလတွင်ဗီဒီယိုကနေတဆင့်ကိုပါလုံးတို့နှစ်ဦးကိုထောက်ခံကြောင်းမနေ့တုန်းကပြောဆိုလိုက်တာကထူးခြားမှုရှိတယ်လို့ဆိုရမှာပါ
ဒီနေ့ဒီဇင်ဘာလ27ရက်နေ့ကနေမနေ့ဒီဇင်ဘာလ27ရက်နေ့ကနေပြီးတော့2019ဧပြီလ30ရက်နေ့ထိစစ်စင်ရေးနယ်မြေအလိုက်စီးရေးဆိုင်ရာလှုပ်ရှားမှုတွေအားလုံးကိုရပ်ဆိုင်းပေးမယ်ဆိုတဲ့လေးလကြာအဖြစ်ခက်ရက်စဲမဲ့တက်မတော်ကာကွယ်ဦးစီးချုပ်ရုံးရဲ့ညင်ညာချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကကုလလုံခြုံရေးကောင်စီပြောခွင့်ရတာအခုလိုပြောလိုက်ပါတယ
် And from Myanmar our UN colleagues there have welcomed today's announcement by the Office of the Commander in Chief of the Defense Services
တနင်္ဂနွေအဖြစ်ခက်ရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပြီးသားအဖွဲ့ရင်းနဲ့ရောမထိုးရသေးတဲ့အဖွဲ့ရင်းနဲ့ပါတဖွဲ့ချင်းအလိုက်နှိမ့်နိုင်ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းကိုလည်းတက်မတော်ကာကွယ်ဦးစီးချုပ်ရုံးကကြေညာလိုက်တာပါမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်တရှိန်ထိုးဆောင်ရွက်နိုင်မယ်လို့မျှော်လင့်ကြောင်းနဲ့တက်မတော်နဲ့တိုင်းဒေသနဲ့ကိုင်အဖွဲ့ရေးကြားအရင်ကစခဲ့တာရောလက်ရှိဖြစ်နေဆဲဖြစ်တဲ့တိုက်ပွဲတွေရဲ့ဆဲရေးလှုပ်ဆောင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းကုလသမဂ္ဂစာနာမှုဆိုင်ရာဌာနနှိမ့်နိုင်ရေးမှူးအန်ဒရူးကော့ကွတ်ကပြောဆိုထားပါတယ်
ဒီမြန်မာနိုင်ငံကဟိုရီဒါစိတ်ကမ်းမြို့တစ်ဝိုက်မှာအပြစ်ခံရဆေးရသဘောတူညီချက်တွေအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ကတောက်ကြနေမှာပဲတခဲနဲ့ထောက်ခံတည်ပြုခဲ့ပါတယ်ဆွေဒီနိုင်ငံမြို့တော်စတော့ဟုံးရဲ့အပြင်ဘက်မှာပြဿနာတက်နေကြတဲ့ရင်းမင်းအစိုးရအဖွဲ့နဲ့ကိုယ်စားလှယ်ဒီနဲ့ဒီတဘုံအဖွဲ့ကကိုယ်စားလှယ်တွေကိုကုလသမဂ္ဂကနေပြီးတော့ကမ္ဘာခရလုပ်ပြီးတော့ငင်းချမ်းရေးဆွေးနွေးမှုဖြစ်အောင်လုပ်ပေးနေပြီး လွန်ခဲ့တဲ့အပတ်တုန်းကပဲအပြစ်ခတ်ရစေးသဘောတူညီချက်ကိုရခဲ့တာပါဒီသဘောတူညီချက်ထဲမှာနှစ်ဖက်အပြစ်ခတ်ရစေးဖို့အပြင်ဟူဒီအီဒါစစ်ကမ်းမြို့တစ်ဝိုက်မှာရှိနေကြတဲ့နှစ်ဖက်တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းမှုလည်းပေါ်လာပါတယ်ဒီသဘောတူညီချက်တွေကိုအကောင့်တွေဖော်နိုင်ရေးကုလသမဂ္ဂကူညီမှုတွေကိုဟူဒီအီဒါစစ်ကမ်းတစ်ဝိုက်မှာချထားခွင့်ရမှာဖြစ်ပြီးလေးလာစောင့်ကြည့်မှုတွေလည်းလုပ်ခွင့်ရမှာပါဒီမြို့ဟာဆိုလို့ရှိရင်ရင်းမြစ်နိုင်ငံအတွက်စေဝါအစားအစာနဲ့လောင်စာဆီတွေ80ရာခိုင်နှုန်းဝင်ရောက်နေတဲ့နေရာဖြစ်ပြီးဟူတီတပုံတွေကဒီမြို့ကိုလွန်ခဲ့တဲ့နှစ်နှစ်ထဲကထိန်းချုပ်ထားတာပါနေတော့ကကုလသမဂ္ဂလုံခြုံရေးကောင်စီကလည်းချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ဟာအဲ့ဒီမြို့တစ်ဝိုက်အပြစ်ခတ်ရစေးတပုံတဲ့သဘောတူညီချက်ကိုတိုက်ခိုက်နေကြတဲ့နှစ်ဖက်စလုံးကလေးစားလိုက်နိုင်ရေးအထောက်အကူဖြစ်အောင်အတည်ပြုခဲ့တာလည်းဖြစ်ပါတယ်
ကမ္ဘောဒီးယားတင်မောစိတ်မှာတနစ်ကျော်တောင်းတင်နေတဲ့ဘုသူပစ္စည်းမှမသိတဲ့ချင်းကြီးတလုံးကိုတည်င်းပေးချက်အရာအမေရိကန်တန်ရုံတာဝန်ရှိသူတွေကဒီတည်င်းပေတယ်မှာဖွင့်ကြည့်ရမှာတော့ကမ္ဘောဒီးယားနိုင်ငံမှာအဖမ်းမိသမျှတွေမှာအများဆုံးဖြစ်တဲ့မှောင်ခိုကူးတဲ့ဆင်ဆွဲသုံးတံကိုတွေ့ရှိခဲ့ရပါတယ်လေးတဲ့နေပါရှိတဲ့ဆင်ဆွဲတစ်ချောင်းလုံးဆင်ဆွဲအပိုင်းစာပေါင်း1026ခုပါတဲ့ချိတ်ပိတ်ထားတဲ့တက်တာကိုဘသူကမှသူ့အပိုင်းဆိုပြီးတော့လာမရှာခဲ့ဘူးလို့စစ်ကမ်းအလုပ်သမားတွေကပြောပါတယ်စင်ချင်းကြောင်းနဲ့တူတဲ့ကြောက်တွေပါတဲ့အိတ်တွေနဲ့အတူဆင်ဆွဲတွေအပြည့်ထည့်ထားတဲ့အိတ်တွေပါတဲ့တက်တာတစ်လုံးနဲ့နောက်တက်တာ12လုံးကိုဒီချင်းကြီးထဲမှာတွေ့ရခဲ့ရတဲ့အကြောင်းပြီးခဲ့တဲ့ဇနင်းပတ်ကြာတာပဲနေ့တုန်းကဖနွမ်းပင်စစ်ကမ်းမှာဒီလိုသိမ်းဆီးမှုကိုတွေ့ခဲ့တဲ့အလုပ်သမားကြောက်ကပြန်ပြောပြပါတယ်အာဖရိကရှေ့ပိုင်းနိုင်ငံတစ်ခုဖြစ်တဲ့မိုဇမ်ဘစ်နိုင်ငံကလာတဲ့ဆင်ဆွေတွေဖြစ်ပြီးတော့ကမ္ဘောဒီးယားမှာရောင်းမဟုတ်ဖဲနဲ့ခီးတစ်ထောင်နားရဲ့နေရာသားဖြစ်တဲ့ဆိုပြီးတော့ကမ္ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရအမလီစီဘတ်ကပြောပါတယ်ဒီကိစ္စကိုဆက်ပြီးတော့စုံစမ်းနေစေဖြစ်တဲ့အကြောင်းလေးသူကပြောဆိုထားပါတယ်ရှင
်စနေနေ့မနက်ခင်းထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကိုကျော်လွင်နဲ့မိုက်တန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်မြန်မာအစိုးရတက်ကလေးလကြာယာယီအပြစ်ခတ်ရစဲထားမယ်ဆိုတဲ့ကြေညာချက်အပေါ်ပြည်ပရောက်တိုင်းသားတချို့ကသတိနဲ့ကြိုဆိုလိုက်ကြပြီးအပေါင်းလက္ခဏာဆောင်တဲ့ရလဒ်တွေဖြစ်လာအောင်တက်မတော်ဘက်ကလှုပ်ဆောင်မှုလိုတယ်လို့တိုက်တွန်းလိုက်ပါတယ်နိုင်ငံကအဖီအားတွေကြုံနေရချိန်မှာစစ်တပ်ရဲ့ဒီလိုယာယီအပြစ်ခတ်ရစဲမှုဟာနိုင်ငံရေးလှည့်ကွက်များလားလို့တန်တရာဝင်သူတချို့လည်းရှိပါတယ်အကြောင်းအဆုံကိုဆက်ပြီးတင်ပြကြပါမယ်တိုင်းသားလက်နက်ကန်အဖွဲ့တွေရဲ့တောင်းဆိုချက်ကိုလိုက်လျောတဲ့အနေနဲ့မြန်မာတပ်မတော်ကယာယီအပြစ်ခတ်ရစဲရေးကိုလှုပ်တာဖြစ်တယ်လို့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတပ်မတော်ကဝေယဦးစည်းချုပ်ဝေကျုံမွေးမင်းအွန်လိုင်းကပြောသွားပါတယ
်ငယ်ငယ်ကတော့ဆိုရင်ဆိုလို့ပြောကြတာမဟုတ်ပါဘူးလို့ပါအဲ့ဒါလည်းကပေါ်ဒီရောင်းနေတဲ့ပေါ်ဒီရောင်းအဲ့ဒါတော့ဖြစ်နေတာပါအားလုံးက
မြောက်ပိုင်းတိုင်းသားလက်နက်ကင်သုံးဘွဲ့ဖြစ်တဲ့တောင်းပလောင်၊ကူကန်တပ်ဖွဲ့နဲ့ရခိုင်တပ်ဖွဲ့တို့ကစီရေးပဋိပက္ခတွေကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းသွားနိုင်ဖို့သူတို့ရဲ့စီရေးလှုပ်ရှားမှုတွေကိုယာယီရပ်ဆိုင်းထားမယ်ဆိုပြီးပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကကြေညာခဲ့ပြီးတပ်မတော်အနေနဲ့လည်းအလားတူလှုပ်ဆောင်ပေးဖို့တောင်းဆိုခဲ့ပြီးနောက်မှာတော့မြန်မာတပ်မတော်ကအခုလိုယာယီအပြစ်ရပ်ဖို့ကြေညာလာတာပါတမရော်ရဲ့ကြီးညာချက်ကိုကြိုဆိုရမှာဖြစ်ပေမဲ့အပြစ်ရပြီးမှတိုက်ပွဲတွေပြန်ဖြစ်တဲ့အခြေအနေမျိုးမရောက်အောင်ညှိနှိုင်းဖို့လိုတယ်လို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ဆိုပထမအဆင့်ဖြစ်တဲ့အပြစ်ရကအခုတမတော်ကနေပြီးတော့မှကြီးညာလိုက်ပြီဆိုတာကျွန်တော်တို့အနေနဲ့ကြိုဆိုပါတယ်တကယ်ပဲအပြစ်ရပြီးတော့မှဟိုဆွေးနွေးပွဲကိုချက်ချင်းခေါ်ပြီးတော့လက်နက်ကင်တပ်ဖွဲ့အလုံးပါဝင်တဲ့ဟိုဆွေးနွေးပွဲလုပ်ဖို့လိုတယ်ဒါပေမဲ့တခုတတိထားမှာက NCA ထိုးပြီးတော့မှအပြစ်ရလက်မှထိုးပြီးတော့မှပြန်တိုက်တာတွေလည်းအများကြီးရှိတယ်ဆိုတော့အခုစစ်ပွဲတွေရက်လိုက်မယ်လေးလဆိုကြီးညာပြီးတော့မှပြန်တိုက်မလားတကယ်ပဲရက်မလားဆိုတာကျွန်တော်တို့စောင့်ကြည့်ရမှာဖြစ်တယ
်ဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ကတော့အစိုးရတပ်ရဲ့ယာယီအပြစ်ခတ်ရစဲရေးကြီးညာချက်ကိုကြိုးစားပေမဲ့ဒါဟာနိုင်ငံရေးလှည့်ကွက်များလားလို့တန်တရာဝင်မိကြောင်းသုံးသပ်ပါတယ
်ဟောဒီလိုအလင်းရတာကိုကြိုဆိုပါတယ်ဒါပေမဲ့တားမျက်ချက်နည်းနည်းများနေတော့ပဲမြင်ပါတယ်အနောက်ပိုင်းမှာအခုစိုက်ပွဲပြန်ခက်စိတ်စိတ်ဖြစ်လာတဲ့ဒီကျွန်တော်ရဲ့ရခိုင်တပ်မတော်ကိုပိတ်ထားလားလို့ကျွန်တော်ပြန်စဉ်းစားမိတာပေါ့ဆိုတော့ဒီလေးလဆိုတာကျွန်တော်မြောက်ပိုင်းကိုငြိမ်ထားမှဒီနောက်ပိုင်းကိုအဓိကပြန်ချပြီးမှဒီတိုက်ရိုက်ခိုက်ရေးအတွက်ပြန်စီစဉ်လာလွယ်သွားပါတယ်ကျွန်တော်ချင်းမြင်ကတော့နိုင်ငံရေးလက်ကွက်ပါပဲအဲနိုင်ငံတကာနဲ့ပတ်သက်မှဆိုရင်ရောညံ့တာလှတာပေါ့ဒီလိုမျိုး ceasefire တကြေညာကတော့နောက်တစ်ခုကတော့နိုင်ငံတကာနေပြီးတော့ဖိအားကတော့ဒီလွန်ခဲ့တဲ့ဒီရတ္တတပအတွင်းအင်မတန်ကြီးသုံးလာလို့ရောမြင်ပါတယ်ဒီဟာတွေအားလုံးကတော့နိုင်ငံရေးလက်ကွက်ပါပဲလို့ကျွန်တော်အဲ့လိုယူဆပါတယ
်ရှမ်းကချင်ဒေသနဲ့တရုတ်မြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့တမရော်ရဲ့မြောက်ပိုင်းတိုင်းအရှေ့မြောက်ပိုင်းတိုင်းအရှေ့ပိုင်းတိုင်း အရှေ့အလယ်ပိုင်းတိုင်းနဲ့တရိကန်တိုင်းစစ်ဌာနချုပ်နယ်မြေတွေမှာ2018ဒီဇင်ဘာ21ရက်ကနေ2019 AB 30ရက်နေ့အထိ၄လကျော်တက်မတော်ကအပြစ်ရထားမှာဖြစ်ပြီးအဲ့ဒီကာလတွေအတွင်းအပြစ်မရရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အပြစ်ခတ်ရစဲရေးငြိမ်းချမ်းရေးကိစ္စတွေကိုငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ညှိနှိုင်းဆွေးနွေးသွားကြဖို့လိုကြောင်းနဲ့လိုအပ်လာရင်တက်မတော်ဘက်ကလည်းပါဝင်ဆွေးနွေးသွားမှာဖြစ်တယ်လို့တက်မတော်ပြောခွင့်ရပုဂ္ဂိုလ်ကမနေ့ကနေပြီးတော့မှကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာဒါတော့ပြည်ပခြေဆိုင်တိုင်းသားတွေရဲ့အမြင်တွေကိုစူးစီးတင်ပြခဲ့တာပါလေးလာကြစီအေးလှုပ်ရှားမှုတွေရပ်ဆိုင်းမှုတက်မတော်ကကြေညာခဲ့တာကရောဘယ်လိုအခြေအနေပါလဲတရုတ်မြန်မာနယ်စပ်ဒေသတစ်လျှောက်စစ်စင်ရေးနေပြည်တော်ကစီအေးလှုပ်ရှားမှုတွေကိုလေးလာကြရပ်ဆိုင်းထားမယ်လို့မနေ့တုန်းကမြန်မာတက်မတော်ကကြေညာလိုက်ပါတယ်တချိန်တည်းမှာပဲတနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပြီးသားအဖွဲ့တွေနဲ့ရောမထိုးရသေးတဲ့အဖွဲ့တွေနဲ့ပါတဖွဲ့ချင်းလိုက်ညှိနှိုင်းဆွေးနွေးသွားမှာဖြစ်ကြောင်းလဲတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကကြေညာချက်မှာဖော်ပြလိုက်ပါတယ်ဒီကြောင်းနဲ့ပတ်သက်လို့ရန်ကုန်မြို့ကနေကိုကျော်ကျော်သိန်းသတင်းပေးပို့ထားပါတယ
်မြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်၃ဖွဲ့ဖြစ်တဲ့တဟန်းပလောင်တပ်ဖွဲ့ GNL ၊ကိုကန်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်ဖွဲ့ AE တို့ကစီရေးဆိုင်ရာဆောင်ရွက်မှုတွေကိုဥစွာရပ်တန့်ပြီးစီရေးနိလတ်မှအပနိုင်ငံရေးနိလတ်နဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာဆက်လက်ပါဝင်သွားမယ်လို့ဒီဇင်ဘာလ12ရက်နေ့ကထုတ်ပြန်ကြေညာထားတာကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ကြေညာချက်မှာအရင်ဆုံးဖော်ပြထားပါတယ်။အဲ့ဒီကြေညာချက်ကိုငြိမ်းချမ်းရေးကော်မရှင်ကကြိုးဆိုထောက်ခံကြောင်းနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းကြေညာထားတာကိုလည်းဖော်ပြပြီးအဲ့ဒါနဲ့ဆက်လင်းပြီးတော့
တပ်မတော်အနေဖြင့်မြောက်ပိုင်းတိုင်းစစ်ဌာနချုပ်နေမီအရှိမြောက်တိုင်းစစ်ဌာနချုပ်နေမီအရှိပိုင်းတိုင်းစစ်ဌာနချုပ်နေမီအရှိအလယ်ပိုင်းတိုင်းစစ်ဌာနချုပ်နေမီနှင့်တရိကန်ဒေသတိုင်းစစ်ဌာနချုပ်နေမီများရှိ NCA လက်မှတ်ရေးထိုးရန်ကြံရှိနေသေးသောတိုင်းသားလက်နက်ကိုင်အဖွဲ့အစည်းများအားလုံးနှင့်စစ်ခတ်တိုက်ခိုက်မှုရစဲရေးအတွက်အဖွဲ့တစ်ဖွဲ့ချင်းအလိုက်ညှိနှိုင်းဆွေးနွေးသွားရန်လိုအပ်မည်ဟုယူဆပါသည်အပိုက်သုံးတမတော်အနေဖြင့်ရင်တို့ညှိနှိုင်းဆွေးနွေးမှုများပြုလုပ်နိုင်ရန်2018ခုနှစ်ဒီဇင်ဘာလ21ရက်မှ2019ခုနှစ်ဧပြီလ30ရက်အထိစစ်စင်ရေးနယ်မြေအလိုက်စီရေးဆိုင်ရာလှုပ်ရှားမှုများအားလုံးကိုရပ်ဆိုင်းပေးပါမည
်အဲ့ဒါကတော့ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ကြေညာချက်ကိုတမတော်ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးဗိုလ်ချုပ်ထွန်းထွန်းညီကဒီဇင်ဘာလ21ရက်တောက်ကြနေ့မှာသတင်းမီဒီယာသမားတွေကိုဖတ်ပြသွားတာပါအဲဒီလိုစစ်ဆင်ရေးရဆိုင်ထားစဉ်ကာလအတွင်းစစ်ဆင်ရေးနယ်မြေအလိုက်ဒိုင်းအန်သာလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးအပါအဝင်ငြိမ်းချမ်းရေးဆိုင်ရာတွေကိုအမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ညှိနှိုင်းဆွေးနွေးသွားဖို့ဖြစ်ပြီးလိုအပ်တဲ့ဆိုရင်တမတော်ကလည်းသက်ဆိုင်ရာနယ်မြေအလိုက်ဒိုင်းမှုတွေပါဝင်တဲ့ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့ဆွေးနွေးပေးသွားမယ်လို့ထုတ်ပြန်ကြမှာပါရှိပါတယ်။အဲ့ဒီညှိနှိုင်းဆွေးနွေးရေးအဖွဲ့ကိုအမတ်နှစ်စစ်စင်ရေးအထူးအဖွဲ့မူဒုတိယဗိုလ်ချုပ်ကြီးရာပြေးကဦးဆောင်ပြီးတော့သက်ဆိုင်ရာဒိုင်းမှုတွေအပါအဝင်တပ်မတော်အစ်မြင့်ရာရှိကြီး၈ဦးနဲ့ဖွဲ့စည်းထားပါတယ်။ဒါအပြင
် NCA လက်မှတ်ရေးထိုးပြီးဖြစ်သောတိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၀ဘွဲ့နှင့်လည်း NCA သဘောတူစာချုပ်ပါအချက်လက်များအတိုင်းဆက်လက်ဆွေးနွေးသွားမည်ဖြစ်ပြီးလိုအပ်ပါကညှိနှိုင်းဆွေးနွေးရေးအဖွဲ့မှတစ်ဖွဲ့ချင်းအလိုက်ဆွေးနွေးပေးမည်ဖြစ်ပါသည
်အဲဒီလိုပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်ညှိနှိုင်းဆွေးနွေးတဲ့နေဦးတစ်ဖက်မှာလည်းဒိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ငြိမ်းချမ်းရေးမူဝါဒ6ချက်ထဲကအချက်1ကနေ5အထိအချက်4ချက်ကိုအလေးနက်ထားလိုက်နာဖို့လိုမယ်ဆိုပြီးတိကျရွေးနှုတ်ဖော်ပြထားပါတယ်အဲဒီ4ချက်ကတော့သဘောတူစာချုပ်တွေအတိုင်းဂရီတီဖို့ငြိမ်းချမ်းရေးသဘောတူညီချက်တွေအပေါ်အမြန်မထုတ်ဖို့ဒေသခံပြည်သူတွေအပေါ်ဝင်တော့ဝင်ဖို့မဖြစ်စေဖို့နဲ့နိုင်ငံတော်ကထုတ်ပြန်ထားတဲ့တည်ဆဲဥပဒေတွေကိုအတိအကျလိုက်နာဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်။အထူးတလည်လိုက်နာဖို့ထက်သွင်းဖော်ပြမထားတဲ့အချက်တွေကတော့နံပါတ်1အချက်ဖြစ်တဲ့ထာဝရငြိမ်းချမ်းရေးရယူရန်အတွက်အမှန်တကယ်ဆန္ဒရှိရန်ဆိုတာနဲ့နံပါတ်6အချက်ဖြစ်တဲ့ဒေါတာဝန်ရေတုံမနဲ့ဒီမိုကရေစီအနှစ်သာရကိုလက်ခံပြီး2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒီမိုကရေစီရှောက်လန်းမှုကိုလိုက်ပါဆောင်ရွက်ဖို့ဆိုတဲ့အချက်တွေပါဒါ့အပြင်တစ်ဖွဲ့နဲ့တစ်ဖွဲ့တိုက်ခိုက်တာဒေသခံတွေအပေါ်အနိုင်ကျင့်တာတွေမလုပ်ဖို့အစိုးရအုပ်ချုပ်ရေးရန်တရာအစဉ်အဆက်လမ်းပန်းဆက်သွယ်မှုလုံခြုံချောမွေ့စေရေး
လူလူရဲ့အသက်အိုးအိမ်စီးစဉ်အကျိုးစီးပွားတွေကိုထိခိုက်မှုမရှိစေရေးတာဝန်ယူဖို့ပြောထားပြီးအဲဒီလိုဖြစ်ရတွေ့ပေါ်လာရင်တော့တမတော်အနေနဲ့လူဝတ်တလူဒါစီဆောင်ရွက်မယ်လို့လည်းသတိပေးထားပါတယ်။တစ်ဆက်ထဲမှာပဲတခါတိုက်ခိုက်မှုဖြစ်ပွားခဲ့တော့ငယ်မီများအတွင်းရှိတိုက်ပွဲဆောင်ပြည်သူများအတွက်ငင်းတို့၏မူလနေရာများတို့အမြန်ဆုံးပြန်လည်ရွှေ့ပြောင်းနေရာချပေးနိုင်ရေးဆောင်ရွက်ရန်ဖြစ
တမတော်ပြည်သူဆက်ဆံရေးနဲ့စိတ်သက်ဆက်ဆံရေးညွှန်ကြားရေးမှုဘူချုပ်ထွန်းထွန်းညီပါတမတော်ကောင်ရွေးဦးစီးချုပ်အရှင်ကပြောထားဘူးတဲ့2021ပြည်မြောက်စီဖို့တန်နိုင်တဲ့ချထားတယ်ဆိုတာကိုထပ်ဖော်ပြထားပြီးတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းအားလုံးအနေနဲ့လည်းအဲ့ဒီအတိုင်းဂရုပြုကြပြီးတော့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးပြည်ထောင်စုသဘောတူစာချုပ်ချုပ်ဆိုနိုင်ရေးတတ်မှတ်
သတင်းပေးပို့ချက်ဖြစ်ပါတယ်။တမတော်ကအဲ့လိုယာယီအပြစ်ရစဲကြောင်းနေပြည်တော်မှာကြေညာခဲ့တဲ့တစ်ချိန်တည်းမှာပဲမကြာသေးခင်ကမှအသစ်ဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီကပထမအဆုံးအကြိမ်ဖြစ်ကာကွယ်ရေးဦးစီးချုပ်အပါအဝင်တမတော်ထိပ်တန်းအရာရှိတွေနဲ့မနေ့တုန်းကနေပြည်တော်မှာတွေ့ဆုံရမှာသတင်းရယူခွင့်အတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့မြန်မာစစ်တပ်တာဝန်ရှိသူတွေကကတိပြုလိုက်ပါတယ်။ဒါပေမဲ့လည်း Writers သတင်းဌာနကမြန်မာသတင်းတောက်နှစ်ဦးထောင်နှံအပြစ်ပေးထားတဲ့ကိစ္စမျိုးမှာတော့တမတော်အနေနဲ့ဝင်ရောက်ဆွဲဖွဲ့ခွင့်မရှိကြောင်းလဲတမတော်ကကွယ်ဦးစီးချုပ်ဝရုံမူကြီးမင်းအောင်လှိုင်ကပြောဆိုခဲ့တာပါ။အပြည့်စုံကိုတော့ VOA မြန်မာရင်းသတင်းတောက်ကိုထက်အောင်ခန်းကရန်ကုန်မြို့ကနေသတင်းပေးပို့ပါတယ်
။အသစ်ပြန်ဖွဲ့လိုက်တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တမတော်ကကွယ်ဦးစီးချုပ်တို့နေပြည်တော်မှာဒီကနေ့ပထမဆုံးချိန်တွေ့ဆုံခဲ့ရမှာသတင်းရယူခွင့်ကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြတာပါ။အထူးသဖြင့်စစ်တပ်နဲ့ဆက်နွယ်တဲ့ကိစ္စတွေအတွက်သတင်းမီဒီယာရဲ့သတင်းရယူခွင့်တွေကိုဆွေးနွေးခဲ့ရမှာတပ်မတော်ဘက်ကလိုအပ်ချက်တွေကိုဖြည့်ဆည်းပေးမယ်ကြောင်းပြောဆိုခဲ့တယ်လို့လည်းပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစိုးဆိုင်ရာပူးရဲစောင့်ကြည့်ရေးကော်မတီ GMCU ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြည့်ကပြောပါတယ
်မီဒီယာကောင်စီကတင်ကြတယ်ပြည်နယ်နဲ့တိုင်းနယ်မှာပြည်နယ်တိုင်းနယ်မှာသတင်းယူခွင့်နဲ့ပတ်သက်ပြီးတော့မှ contact person ထားပြီးဖို့ဆိုလို့ပြောတာရှိတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဘက်ကတော့တိုင်းကနေတမ်ရောပိုင်းနဲ့ဆန်လို့ရှိရင်တိုင်းကနေဒါတွေကိုကျွန်တော်တို့ဟိုသတ်မှတ်ဖို့အတွက်စဉ်းစားထားပြီးတို့တော့လည်းခုနပြောတဲ့ဘယ်ကိုဆက်သွယ်ရမလဲဆိုတဲ့အပိုင်းလေးတွေမှာကျွန်တော်လိုအပ်နေတာဖြစ်တဲ့အတွက်ဆက်သွယ်ရမယ့်ပုဂ္ဂိုလ်ကျွန်တော်ကသတ်မှတ်ပြီးပြီးဖြစ်ပါတယ်အဲ့ဒီပုံမှာဘူးဒီကတော့ဆက်သွယ်လို့ရှိရင်လိုအပ်တဲ့သတင်းတွေအချိန်မီရနိုင်မှာဖြစ်ပါတယ
်တမ်ရောသတင်းမှန်ပြန်ကြားရေးနဲ့ကောင်စီဝင်တွေရှေ့လာမှာတွေ့ဆုံပြီးသတင်းရခွင့်နဲ့ပတ်သက်တာတွေပြောဆိုသွားမှာဖြစ်တယ်လို့သက်ဆိုင်ရာနယ်လုံဝင်ကြီးတွေကလည်းတရှိတာတွေဖြစ်ကြပေးဖို့တမတော်ကာကွယ်ဦးစီးချုပ်ကညွှန်ကြားသွားမယ်လို့မြန်မာသတင်းမီဒီယာကောင်စီတွဲပတ်အတွင်းမှတကွန်မြူနတီကပြောပါတယ
်။တော်ဒီအနေမှာတာမန်ဇန်နဝါရီလမှာဒီတမတော်ကြီးမှထုတ်ပြန်ရေးအဖွဲ့ကိုတို့ဆောင်နိုင်လို့ဆိုတဲ့ဒီဂျန်ကောမှာဂျန်မလို့ပြသတာ။သူညွှန်ပွဲဆိုလို့သူညွှန်ပွဲပေါ့။အဲ့လိုမျိုးလုပ်ဖို့ဟိုသူညွှန်ကြားဒီမဲ့တဲ့ဟာမျိုးပြောရဲနောက်တော့ဟိုနေမှာဟိုဆက်တော့နေပတ်တဲ့ဒီဒီမိညာပို့ဒီပြုပုံနေမှာဒီလိုဖြစ်တဲ့ကိစ္စတွေဆိုတော့ဆက်ဆက်နေရတုံးနေဝင်ကြီးလို့ပြောရဲသူတို့ဒီရှိတဲ့ဖြစ်ချပြီးတဲ့ကိစ္စမျိုးတွေဟိုဖြစ်ချပြီးဖို့အတွက်တိုင်တုံးသူပြောဆိုမယ်ဖြစ်ချမယ်ဆိုတဲ့အကြောင်းပြောပါ
မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့နိုင်ငံတကာကအာရုံစိုက်ခံနေရတဲ့ Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှုတ်ရဲ့ကိစ္စတွေကိုလည်းဆွေးနွေးမှုတွေမှာသတင်းမီဒီယာကောင်စီကထည့်သွင်းဆွေးနွေးကြတာပါ။ရခိုင်ပြည်နယ်ကအခြေအနေတွေကိုသတင်းရယူရင်နိုင်ငံတော်လွတ်ဝတ်ချက်အုပ်တွေနဲ့အရေးယူပြီးထောင်နှံခုနှစ်နှစ်အပြစ်ပေးခံထားတဲ့သတင်းတော်နှစ်ယောက်ရဲ့ကိစ္စမှာတော့တရားရေးလုပ်ငန်းတွေကိုဆွတ်ဖက်ခွင့်မရှိကြောင်းကာကွယ်ရေးဦးစီးချုပ်ဘက်ကတုံ့ပြန်ခဲ့တယ်လို့လည်းဦးမြင့်ကျော်ကပြောပါတယ်။မြန်မာသတင်းမီဒီယာကောင်စီကိုတမရဟောင်းအသိစိန်လက်ထက်မှာစတင်ဖွဲ့စည်းခဲ့ပြီးအရင်က2016ခုနှစ်နှစ်ဆန်းပိုင်းနဲ့2018ခုနှစ်နှစ်ဆန်းပိုင်းတို့မှာလည်းတမရကာကွယ်ဦးစီးချုပ်နဲ့တွေ့ဆုံခဲ့ပြီးသတင်းမီဒီယာလွတ်လပ်ခွင့်အတွက်ပြောဆိုဆွေးနွေးခဲ့တာရှိပါတယ်ခင်ဗျာ
VOA သတင်းတော့ကိုထောင်ခန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ဒီကနေ့စနေည VOA ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာမျိုးဆွေးနွေးကြမလဲဆိုတာသောရရှင်တွေကိုအသိပေးခြင်းပါတယ်
ရရှိများရှင်အခုဆိုရင်2018ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းဖို့ရက်ပိုင်းလာကြမှာတော့တယ်ကိုလိုလိုမဲနဲ့အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေး လူမှုရေးပြည်တွင်းရေးရေးအတက်အကျဘာတွေကြုံခဲ့ရပါသလဲဆိုတော့ကို VOS နေနေရတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။တိုးတက်မှုတွေဆုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာတွေလာမယ့်နှစ်သစ်အတွက်သောတာရှင်တွေရဲ့မျှော်လင့်ချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOS ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOS ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOS ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးပွားရေးတိုက်ရိုက်ရေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ည VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ် Facebook ကနေတဆင့်အလွယ်တကူဆွေးနွေးလိုသူတွေကတော့ဒီ VOA ရဲ့ Facebook စာမျက်နှာမှာမှတ်ချက်တွေလာရောက်ရေးသားပေးကြပါအောင်ခင်ဗျာအခုတော့ထိုင်းနိုင်ငံဘက်ကမြန်မာပြည်နဲ့ဆိုင်တဲ့သတင်းတော်တစ်ပုဒ်ကိုတင်ဆက်ချင်ပါတယ်ထိုင်းနိုင်ငံကန်ချနာဘူရီကီအိုင်ပကျွတ်မြို့နယ်ဒိုထိုင်းလန်တီတီဆက်ယုံကအလုတ်ဖြုတ်ခံရတဲ့မြန်မာလူသမား33ဦးကိုထိုင်းဘက်ငွေတသန်းရောကြီးပေးဖို့ဒီဇင်ဘာ20ရက်နေ့ကထိုင်းတရားရုံးကဆုံးဖြတ်ခဲ့ပါတယ်အခုလိုအလို့သမားတွေနိနာကြီးရအောင်ဆောင်ရွက်ပေးနိုင်ခဲ့ကြောင်းထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကကြေညာပါတယ် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်နိုင်ပါပြီ
ထိုင်းနိုင်ငံကန်ချနာဘူရီခရိုင်ပကျွတ်မြို့မှာရှိတဲ့ဒိုထိုင်းလန်တီတီဆက်ယုံမှာတတိရှားပါတဲ့အချိန်မှာအလုတ်ဖြုတ်ခံခဲ့ရတဲ့မြန်မာလူသား89ဦးဟာနှစ်ရှည်လုတ်သက်ရှိတဲ့အလုတ်သမားများဖြစ်တဲ့အတွက်ပကျွတ်ခရိုင်အလုတ်သမားကာကွယ်စောက်ရှောက်ရေးရုံးကိုအောက်တိုဘာလကလေးကတိုင်ကြားခဲ့တာပါအဲ့ဒီတည်းကအလုတ်ထုတ်ခံရသူတွေကတက်တေထွက်ဆိုနိုင်တဲ့သူတွေကိုစုစည်းပြီးအလုတ်သမားတန်အရာရှိတွေကလည်းပကျွတ်ခရိုင်တရားရုံးမှာအမှုကိုလိုက်ပါဆောင်ရွက်ပေးခဲ့ရမှာတော့အလုတ်သမား33ဦးဟာတရားရုံးတက်ပြီးတရားသူကြီးရဲ့ဆုံးဖြတ်ချက်အတိုင်းလိုက်နာပါမယ်လို့ဆိုတာကြောင့်လုတ်တဲ့အလိုက်နှစ်နာကြီးတွေရရှိခဲ့ကြောင်းဘန်ကောက်မြို့မြန်မာတန်ယုံကအလုတ်သမားတန်အရာရှိဦးတန်းနိုင်ကအခုလိုပြောပါတယ
်လူကြီး6လပိုင်းကြီးကသူထုတ်တာလေအဲ့ဒါဆိုလို့ရှိရင်3လလောက်ပဲရှိတာဟို3လမှာသူတို့ကြီးသူထုတ်ကြတယ်ဘယ်လောက်ကြီးအများကြီးပါလဲဆိုတော့လုတ်တဲ့နဲ့တတ်မှတ်လိုက်တာဟိုအဲ့ဒီ sorry အချက်မှတ်လိုက်တာမဟုတ်သူထုတ်ကြပြီ6,200ဘယ်လောက်ကြီးအများဆုံးရတဲ့လူကအဲ့လောက်ကြီးပါလားအဲ့နဲ့တရားလူကြီးကလည်းမစောပါဘူးဘာဖြစ်လို့ဆိုရင်ဒီတနေ့သမားဒီကိုဒီ4,450သူကနေပြီးတော့နင်းနေတိုးပေးလိုက်တာပေါ့နေတဲ့သူတွေကိုလေအပေါင်းပေါင်းတော်လေးပေးလိုက်တာပေါ့အဲ့ဒီကနေပြီးလူဘယ်နည်းကပေါင်းပတ်နဲ့300ပဲရတယ်34ယောက်မှနေပြီး10ယောက်ကမရလိုက်ဘူ
းတူကတော့ပြစ်ချက်ရှိတဲ့အတွက်အလုတ်ကနေထုတ်ပယ်ပြီးသားသူဖြစ်တာကြောင့်နစ်နာကြီးမရရှိခဲ့ဘူးလို့လဲဆိုပါတယ်အလုတ်သမား33ယောက်အတွက်တော့နစ်နာကြီးငွေဘတ်ငွေတသန်းကျော်ရရှိခဲ့တယ်ဆိုပြီးသူကပြောပြပါတယ်အလားတူပဲအဲ့ဒီစက်ရုံကအလုတ်သမား30ခန့်ဟာဒီဇင်ဘာလ20ရက်နေ့ကတရားရုံးကဆုံးဖြတ်ပေးတဲ့နစ်နာကြီးကိုကျေနပ်မှုမရှိတဲ့အတွက်နောက်ထပ်တရားစွဲဆိုမှုတွေဆက်လုပ်သွားမယ်လို့ဆိုပါတယ်အလုတ်သမားတွေထဲမှာအများစုကတော့ CI လို့ခေါ်တဲ့မိသူမိဘဖြစ်ကြောင်းတသက်ကံအထောက်အထားတွေကင်ဆောင်ထားသူတွေနဲ့နိုင်ငံသဘောတူညီချက် MOU နဲ့လာတဲ့အလုတ်သမားတွေဖြစ်ကြတယ်လို့လဲဆိုပါရယ်။အရင်တုန်းကလည်းအဲ့ဒီစက်ရုံမှာတစ်တီးရှားပါတဲ့အချိန်ဆိုရင်အလုတ်သမားတွေဟာအလုတ်လက်မဲ့ဖြစ်တာတွေကိုကြုံရတယ်လို့လဲဆိုပါရယ်။ထိုင်းနိုင်ငံထဲမှာမြန်မာရွှေ့ပြောင်းအလုတ်သမား3သန်းထက်မနည်းအလုတ်လုပ်ကင်နေကြပြီးတရားဝင်အထောက်အထားရှိသူတွေကတော့သတန်းသသိန်းကျော်သာရှိပါရယ်ရှင်။
ထိုင်းချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။မကြာခင်မနက်6နာရီခွဲကနေ9နာရီထိထုတ်လွှင့်သွားမယ့်အစီအစဉ်ဒီမှာတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုနားဆင်ရမှာဖြစ်တယ်လို့အမျိုးသမီးကန္တာတိတ်ပန်နဲ့နီးပညာစတဲ့ကန္တာတွေကိုလိုင်းနိုမီတာ32/40/48နဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32/40/48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 79.25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6:00ဝယ်ရှိပါပြီ VOA American အတန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေတဲ့လိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညကအပြင်လိုင်းလက်မီတာ190ကပါတိုးချဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ကန်းစာနဲ့အတူအမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့သိပ္ပံနဲ့နည်းပညာကဏ္ဍတင်ဆက်တဲ့ခါမှာတော့
တတုတူပေါ်ဒီအစိုးရကိုအလဲဆုံး35ရာခိုင်နှုန်း34ရာခိုင်နှုန်းကိုပေးရတယ်ထွက်တဲ့တတု PSC ကတော့ထွက်တဲ့တတုပမာဏကိုပါခွဲတဲ့ခါဘူးဟောအခြေခံတာဥပမာအပြင်လက်တလုံးကမြင်းပွားနေတယ
်မကြခင်နောက်ပိုင်းမှာနားဆင်ရမယ်သိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်စုံကိုစောင့်မျှော်နားဆင်နိုင်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအာဘုံမပြက်ကိုကျော်အောင်နဲ့မအီတန့်စင်တို့တင်ပြထားပါတယ်
မြန်မာစစ်တပ်ရဲ့မတရားမှုတွေကိုဘေးဖယ်ပြီးအိန္ဒိယကမြန်မာနဲ့ဆက်ဆံနေတာဟာအားနည်းချို့ရတဲ့နိုင်ငံရေးမူဝါဒပဲဆိုတဲ့ခေါင်းစဉ်နဲ့ Anshuman Chowdhury ရေးသားတဲ့ဆောင်းပါးကိုဒီဇင်ဘာလ20ရက်နေ့ထုတ် The Diplomat Magazine မှာဖော်ပြထားပါတယ်။မြန်မာသမ္မတဦးဝင်းမြင့်ရဲ့ဖိတ်ခေါ်မှုနဲ့မြန်မာနိုင်ငံကိုအလဲပတ်ရောက်လာခဲ့တဲ့အိန္ဒိယသမ္မတ Ranat Govind ရဲ့ခီးစဉ်ကတော့ဒီဇင်ဘာလ14ရက်နေ့ကပဲပြီးဆုံးခဲ့ပါတယ်။ဒီခီးစဉ်တွင်နှစ်နိုင်ငံပြန်လည်ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်မှုနှစ်နိုင်ငံပြည်သူချင်းဆက်ဆံရေး၊ကုန်သွယ်ရေးအခြေခံစာဥတီဆောက်ရေးနေဆက်ဖြတ်ကျော်ဆက်ဆက်မှုဒေတာတွင်ရေချောင်းဆိုင်ရာလုံခြုံရေးလူသားချင်းစာနာမှုအကူအညီလူကုန်ကူးမှုနဲ့တစ်ခိုးထုတ်မှုကာကွယ်တားဆီးရေးနဲ့အကြမ်းဖက်ဝါဒနေနေရေးကိစ္စတွေကိုဆွေးနွေးကြပြီးတော့အိန္ဒိယနဲ့မြန်မာခေါင်းဆောင်နှစ်ဦးအကြမ်းမှအပြုသဘောဆောင်ပြီးတော့လိုက်လိုက်လဲလဲရင်းရင်းနှီးနှီးရှိခဲ့ကြတဲ့အကြောင်းနိုင်ငံပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်။အိန္ဒိယဘက်ကထင်ထင်ရှားရှားပြက်ကွက်ခဲ့တာကတော့ရိုဟင်ဂျာပြည်ထနာကိုအလေးနက်ထားပြီးတော့မပြောဆိုခဲ့တဲ့ကိစ္စပါ။ရိုဟင်ဂျာတွေကိုမြန်မာလူမျိုးရေးတပ်တွေကနှိမ်နင်းခဲ့တဲ့ကိစ္စဟာလူမျိုးတုံးတက်ဖြတ်မှုလို့ဆွဆွဲခံနေရပြီးဒီဖြစ်စဉ်မှာတာဝန်ရှိတဲ့မြန်မာစစ်တပ်ကပုံကိုယ်တွေကိုအရေးယူဖို့အရေးတကြီးလိုအပ်နေတာလည်းဖြစ်ပါတယ်။အိန္ဒိယဟာမြန်မာအစိုးရအညဉ်းညီမဖြစ်ရအောင်ရိုဟင်ဂျာလို့တောင်ခေါ်ဝေါ်မတုံးဘဲဖြစ်နေပါတယ်။ရခိုင်ပြည်နယ်ကနေရက်ဆွန့်ခွာသွားသူတွေဌာနေပြန်လာနိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံကြားသဘောတူညီမှုရခဲ့တာကိုအိန္ဒိယဘက်ကထောက်ခံအားပေးကြောင်းပူရဲကြေညာချက်မှာဖော်ပြထားပါတယ်။တဟာချင်းမြောင်းတဲ့အမြင်ဖြစ်ပြီးဒုက္ခတွေနေရပြန်ရင်းနဲ့ပတ်သက်လို့တကယ့်အခြေအနေမှန်တွေကိုလုံးဝမျက်ကွယ်ပြုထားတဲ့သဘောပါပဲ။ရိုဟင်ဂျာတွေအနှိမ့်ကုတ်ခံရတဲ့ကိစ္စမှာတောက်လျှောက်အတန်တိတ်နေခဲ့တဲ့အာဆီယံအသင်းကတော့အပြစ်တင်ပြောဆိုမှုတွေရှိလာနေပါတယ်။အာဆီယံအသင်းရဲ့အလဲကျဥက္ကဋ္ဌစင်ကာပူနိုင်ငံရဲ့နိုင်ငံသားဝန်ကြီးကရိုဟင်ဂျာပြည်ထနာဟာလူသားချင်းစာနာမှုဆိုင်ရာကပ်ဘေးဆိုင်နေတာဖြစ်ပြီးဒီလိုကာလမျိုးမှာလက်မခံနိုင်တဲ့အခြေအနေတွေပဲလို့ထုတ်ဖော်ပြောဆိုလာနေပါတယ်။အိန္ဒိယအနေနဲ့အိမ်နီးချင်းကပ်ရဲ့မြန်မာနဲ့ဆက်ဆံရေးအဆင်ပြေဖို့ကိုပဲကြည့်ပြီးလူခွင့်ချိုးဖောက်မှုတွေကိုမျက်ကွယ်ပြုနေတာကမဖြစ်တဲ့နိုင်ငံသားရေးမူဝါဒပဲလို့အန်ရှူမန်ချောင်းဒရီရေးသားတဲ့ဆောင်းပါးကို The Diplomat Magazine မှာဖော်ပြထားပါတယ
်။တရုတ်မြန်မာစီးပွားရေးဇင်းကြံဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအဓိကကျတဲ့အချက်ပဲဆိုတဲ့ခေါင်းစဉ်နဲ့ဂီဟွန်လျန်ရေးသားထားတဲ့ဆောင်းပါးကိုတရုတ်ဆွေရပိုင်း Global Times သတင်းစာမှာဒီဇင်ဘာလ20ရက်နေ့ကဖော်ပြထားပါတယ်။ကမ္ဘာလမ်းစီမံကိန်းကိုကြီးကြပ်ဦးဆောင်မှုမြန်မာနိုင်ငံ၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆင်းစုကြည်ကိုဒီဇင်ဘာလ9ရက်နေ့မှာဥက္ကဋ္ဌအဖြစ်ခန့်အပ်လိုက်ပါတယ်။ဒုသမ္မတဦးမြင့်ဆွေဝန်ကြီးများနဲ့ဒေသဆိုင်ရာကြီးကြပ်တွေပါဝင်တဲ့တရုတ်မြန်မာစီးပွားရေးဇင်းကြံလမ်းဖောက်နိုင်ရေးအဖွဲ့ CMEC ကိုကမ္ဘာလမ်းစီမံကိန်းအောက်မှာဖွဲ့စည်းပြီးတော့တရုတ်မြန်မာပူးပေါင်းဆောင်ရွက်နိုင်ရေးရည်ရွယ်ပြီးတော့ဖွဲ့စည်းထားရတဲ့ဖြစ်ပါတယ်။ဒီအဖွဲ့ဟာကမ္ဘာလမ်းစီမံကိန်းအတွက်မြန်မာပါဝင်မှုရဲ့အရေးပါပုံကိုမီးမောင်းထိုးပြယုံတာမကတရုတ်နဲ့မြန်မာကြားစနစ်ကျကျပူးပေါင်းဆောင်ရွက်နိုင်ဖို့ CMEC ရဲ့ကဏ္ဍကအရေးပါပုံကိုလည်းပြသလိုက်တာပါမြန်မာနိုင်ငံမြောက်ပိုင်းဒေသကအခြေအနေတွေကိုပုံမထိမ့်သိမ့်နိုင်ဖို့နဲ့တရုတ်မြန်မာနယ်စပ်မှာငြိမ်းချမ်းရေးနဲ့ကြီးငြိမ်ရေးကိုထိမ့်သိမ့်နိုင်ဖို့တရုတ်မြန်မာပူးပေါင်းပြီးတော့ CMEC ကဆောင်ရွက်ရမှာဖြစ်ပါတယ် ဒီနေ့ငင်းကြတဲ့မြန်မာနိုင်ငံကိုမြင်တွေ့လို့ရုံသားမကပဲနဲ့မြန်မာနိုင်ငံရဲ့ပြည်လည်တင်းမြေလုပ်ငန်းစဉ်မှာကနာတစ်ခုကလေးပါဝင်လိုရလဲဖြစ်ပါတယ်။နေဆက်ကုန်သွယ်ရေးတိုးတက်ဖို့အခြေခံရန်တရားအပြည့်အဝလဲပတ်တဲ့စက်မှုဆောင်တွေစီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုဆောင်တွေဖြစ်တည်ရေးတိုးတက်တဲ့စက်မှုလုပ်ငန်းတွေနဲ့အဆင်ပြေတဲ့ပြည်သူဝန်ဆောင်မှုလ ပြည်ပမြန်မာပြည်ရောက်ပိုင်းကပြည်ခါရဲ့အကြောင်းပဲ၂၁ရာစုပင်လုံငင်းကျင်းညီလာကန်ရှေ့ဆက်မတိုးနိုင်မဲ့ဖြစ်နေရပါ။CMEC ကိုဖွဲ့စည်းလိုက်ခြင်းဖြင့်မြန်မာပြည်မြောက်ပိုင်းကခြေနေတွေမမျှော်လင့်မဲ့တိုးတက်မှုတွေတွေ့မြင်လာရသလိုတိုးတက်မှုလမ်းပွင့်လာရတဲ့ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပြန်လည်တည်မြဲရေးနဲ့ငင်းကျင်းလုပ်ငန်းစဉ်အတွက်ဝေးကြီးဆက်လျှောက်လာရအောင်မှာ
American ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အားပါတဲ့အရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြေတားလက်ဆောင်ပြည်ကြိမ်လို့ကြည့်တယ်ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အင်းနေဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။ Email ပေးဖို့မယ်ဆိုရင် bamis@voanews.com ကို2019 VOE ပြည်ကြိမ်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါ။ကိုယ့်နာမည်နဲ့နေ့ရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော်။ VOE ပြည်တဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်။သွားရှင်နေ VOE ကိုအီးမေးလ်ကဖြစ်ဖြစ်စာတက်ကဖြစ်ဖြစ်စာရေးသားကြပါအောင်ခင်ဗျာ။ပြည်ကြိမ်တွေကိုလည်းတောင်းခံနေပါတယ်။အခုတော့American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချပေးမှာဖြစ်ပါတယ
်ဒီကနေ့မြင်ပြင်ပြမယ့် ATM အသုံးကတော
့ A slap on the wrist
ဖြစ်ပါတယ်စာလုံးပေါင်းက A တစ်ခါတစ်ခု S L A P slap A slap ကတစ်ခါရိုက်တာပုတ်လိုက်တာ THE the W R I S T the risk လက်ကောက်ဝတ်လို့အဓိပ္ပာယ်ရပါတယ်စကရိုက်ခလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်ကောက်ဝတ်ကိုရိုက်လိုက်တာပုတ်လိုက်တဲ့သဘောပေါ့ရှင်လူတူဦးအပြစ်လို့ရင်လုတ်တဲ့အပြစ်နဲ့ကိုက်ညီတဲ့အပြစ်တန်းကိုဥပဒေအရတော့ခံရစင်းရပါဒါပေမဲ့လူကိုခင်လို့မူကိုပြင်လို့ရတယ်ဆိုတဲ့လူဖွဲ့စည်းမျိုးမှဆိုရင်တော့ပြစ်မှုကဘယ်လောက်ပဲရှိလေပါစေဘေဒုသားဘေဒုသမီးဖြစ်ပါတယ်ဆိုရင်ကျွလုံတဲ့အပြစ်ကြောင့်ခံတဲ့အပြစ်တန်းကိုမခံရပဲအပြစ်ပေးမခံရတာတက်တက်တသားပေါ်ပေါ်တနံပဲအပြစ်ပေးခံရတာမျိုးကို slap on the wrist ဆိုပြီးတင်စားပြောလို့ရှိပါတယ်ဆလိုတာကတော့လက်ကိုပုတ်ပြီးတံပေးလိုက်ရုံနဲ့ပြီးသွားတဲ့အပြစ်တန်းမျိုးပေါ့ရှင်ဒီသုံးနှစ်ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြကြရအောင်
။ John is the son of a business tycoon. He was involved in a bad accident, which was his fault. But the police let him go with a slap on his wrist, which angered the other party.
John ကစီးပွားရေးလုပ်ငန်းရှင်တထည်ကြီးတူရဲ့သားပေါ့။သူကားတိုက်တာတော်တော်လေးအခြေအနေဆိုးတယ်။သူ့ဘက်ကအပြစ်ဖြစ်ပြီးမယ်ရဲကသူ့အပြစ်ကိုပေါ့ပေါ့တန်တန်နဲ့ပဲလွတ်ပေးလိုက်တယ်။ဟိုဘက်အဖွဲ့ကတော့ဒေါသထွက်တာပေါ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နှားဆင်ကြည့်ကြရအောင်
။ John is the son of a business tycoon. He was involved in a bad accident which was his fault, but the police let him go with a slap on his wrist which angered the other party.
ကျူးလွန်တဲ့အပြစ်ကကြီးလေပါမယ်တက်တက်တသားပေါ့ပေါ့တန်တန်နဲ့လှုပ်ပေးလိုက်တယ်ထိုက်တင်တယ်လို့အပြစ်ပေးခြင်းမခံရဘူးဆိုရင်ဘယ်လိုပြောမလဲ
A slap on the wrist
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
တော့ဒေါ်လာတန်းပို့ချခဲ့တဲ့ EDN အသုံးမဲ့ဖြစ်ပါရယ်ခင်ဗျာအခုတခါအမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်နားဆင်ရမှာကအမေရိကန်အောက်လွှတ်တော်မှာအမတ်အနည်းစုခေါင်းဆောင်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမတ်နန်စီပလိုဆီဟာနောက်နှစ်ဇန်နဝါရီလတည်းစတင်မဲ့116ကြိမ်မြောက်အောက်လွှတ်တော်မှာအမတ်အများစုရဲ့ခေါင်းဆောင်ဖြစ်လာဖို့ရှိနေပါတယ်သူဟာအမေရိကန်နိုင်ငံသမိုင်းမှာပထမဦးဆုံးသောအမျိုးသမီးလွှတ်တော်ဥက္ကဋ္ဌဖြစ်ခဲ့ပူသူပါသူရဲ့နိုင်ငံကြီးလောကကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal
Thank you very muchAnd tonight I have the high privilege and distinct honor of my own as the first president to begin the State of the Union message with these words. Madam Speaker.
ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဒီညကျွန်တော်အနေနဲ့ဂုဏ်ယူစွာပဲပထမဆုံးသမ္မတအဖြစ်နိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြရမှာအမျိုးသမီးလွတ်တော်ဥက္ကဋ္ဌခမရလို့ဏိဒန်းနဲ့စတင်ပြောကြားခွင့်ရမှာဖြစ်ပါတယ
်။အဲ့ဒါကတော့2009ခုကအမေရိကန်ရဲ့43ဦးမြောက်သမ္မတ George W. Bush ကလွတ်တော်နှစ်ရမှာနိုင်ငံတော်အခြေပြမိကွန်းပြောကြရမှာကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမနန်စီပလိုစီကိုပထမဦးဆုံးနိုင်ငံရဲ့အမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ် Madam Speaker ဆိုပြီးသူ့ရဲ့နိုင်ငံတော်အခြေပြမိကွန်းအစမှာဂုဏ်ယူစွာနဲ့သိစေပြောကြားခဲ့တာပဲဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဟာအမေရိကန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတနဲ့ဒုတိယသမ္မတအပြီးမှာတတိယနိုင်ငံမှာယာဒူးအကြီးဆုံးပုဂ္ဂိုလ်ဖြစ်ပြီးသမ္မတနှင့်ဒုတိယသမ္မတတခုခုဖြစ်ခဲ့သောသမ္မတယာဒူးကိုဆက်ခံရမည်သူဖြစ်ပါသည်။2009ခုကနေ2011ခုထိအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ထမ်းဆောင်ခဲ့သူနန်စီပလိုစီဟာ2003ခုနှင့်2009ခုနှစ်ထိအောက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်ဖြစ်ထမ်းဆောင်ခဲ့သူဖြစ်ပြီး2009ခုနှစ်သမ္မတဘုတ်လက်ထက်မှာအောက်လွှတ်တော်မှာဒီမိုကရက်အမအများစုအနိုင်ရရှိလိုက်တဲ့အတွက်ကြောင့်အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာခဲ့တာပါ။တခါ2010ခုရွေးကောက်ပွဲမှာဒီမိုကရက်တွေကအောက်လွှတ်တော်အမအများစုနေရာကိုဆုံးရှုံးခဲ့ရမှာ2011ခုကနေခု2019ခုဇန်နဝါရီလအထိသူဟာအောက်လွှတ်တော်အမအနည်းစုခေါင်းဆောင်ဖြစ်ထမ်းဆောင်နေတာဖြစ်ပါတယ်။ဒါပေမဲ့သမ္မတထရန့်လက်ထက်နိုဝင်ဘာလကကျင်းပခဲ့တဲ့စစ်တမ်းပွဲရွေးကောက်ပွဲတွေမှာတော့အောက်လွှတ်တော်မှာဒီမိုကရက်ကအမတ်232ဦးအနိုင်ရလိုက်တဲ့အတွက်နောက်တည့်ဇန်နဝါရီလလွှတ်တော်သစ်ခေါ်ယူတဲ့အခါအောက်လွှတ်တော်အမတ်နန်စီပလိုစီဟာအမတ်များစုခေါင်းဆောင်ဖြစ်ပြန့်ခန့်အပ်ဖို့သူ့ပါတီကအမည်တင်သွင်းခြင်းခံခဲ့ရပါတယ်။2018ဟာအမေရိကန်အမျိုးသမီးတွေရဲ့သမိုင်းတင်တဲ့နိုင်ငံရေးနှစ်ဖြစ်တယ်လို့အောက်လွှတ်တော်မှာအမတ်နေရာ435နေရာနဲ့အမျိုးသမီးလွှတ်တော်အမတ်100အနိုင်ရရှိခဲ့ရမှာ90ကဒီမိုကရက်ပါတီကဖြစ်ပြီးအဲ့ဒီအနေနဲ့ပထမဦးဆုံးအမျိုးသမီးအပဖြစ်လာသူအရေအတွက်ဟာ30ရှိတာဖြစ်ပါတယ်။ဒါကြောင့်လည်းအသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ဝါရင်အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကိုလူငယ်လွှတ်တော်အမတ်တွေကလူငယ်ခေါင်းဆောင်ပိုင်းနဲ့အစားထိုးလူသူတွေရှိခဲ့ပေမဲ့လည်းနန်စီပလိုစီရဲ့ခိုင်မာတဲ့ခေါင်းဆောင်မှုကြောင့်သူ့ကိုနောက်ထပ်အောက်လွှတ်တော်အမအများစုခေါင်းဆောင်ဖြစ်အမည်တင်သွင်းဖို့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။သူကိုအမည်တင်သွင်းစဉ်သူပြောကြားခဲ့တာက
In the course of these last days and weeks my has been my privilege to
ဒီရက်တွေသတင်းပတ်တွေမှာကျွန်မအနေနဲ့လွှတ်တော်အမတစ်တွေရောအမဟောင်းတွေရဲ့သဘောထားအမြင်တွေကိုပါနားထောင်ကြည့်ရခဲ့ပါတယ်။ရှေ့ကိုဘယ်လိုဆက်မလဲဆိုတဲ့သဘောထားတွေကိုကျွန်မနားလေသဘောပေါက်ပါတယ်လို့ Miss Pelosi ကပြောသွားခဲ့တာပါ။ဒါကြောင့်လေသူ့အပေါ်ကန့်ွက်လူသူတွေရဲ့ထောက်ခံမှုကိုရရှိစေဖို့နဲ့လူငယ်ခေါင်းဆောင်တွေကိုနေရာပေးနိုင်ဖို့သူ့အနေနဲ့အခုလာမဲ့တက်တန်းလေးနှစ်အတွက်ပဲထမ်းဆောင်တော့မယ်လို့ကြေပေးခဲ့တာဖြစ်ပါတယ်။လက်ရှိသမ္မတ Trump အစိုးရရဲ့ policy တွေနဲ့ထိတိုက်ရင်ဆိုင်မှုများရှိရမှာဒလောစင်မှာ Mexico တိုင်းကြီးတိဆောက်ရေးနဲ့ပတ်သက်လို့အင်ဘူရိုနဲ့ထိတိုက်ရင်ဆိုင်ရမှာလေသမ္မတ Trump ကိုသူကကင်တွယ်ရမှာလေချီးကျူးခြင်းခံခဲ့ရပါတယ်။အင်ဗျူရောမှာတွေ့ဆုံစဉ်သမ္မတထရမ့်ကိုသူပြောကြားခဲ့တာကတော့
Mr. President, please don't characterize the strength that I bring to this meeting as a leader
ကျမကအောက်လွတ်တော်ဒီမိုကရက်အမတ်အနည်းစုခေါင်းဆောင်နေရာနှင့်အခုလိုလာရောက်တဲ့ကျမရဲ့အင်အားဘယ်လိုရှိလဲဆိုတာကိုမပြောပါနဲ့ကျမတို့ပါတီကအောက်လွတ်တော်မှာအမအများစုကိုရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ပါတီပါလို့မစ္စပလိုစီကသမ္မတကိုပြန်ထောက်ပြခဲ့တာဖြစ်ပါတယ်။နန်စီပလိုစီဟာ 1935年，当时阿乌鲁居住不长的，1980年，迪摩克巴蒂参加就嘛，加利福尼亚迪摩克巴蒂参加就嘛，奥克拉皮，谢纳文丹参选给的皮巴的。Forbes Magazine的对手米娘干嘛？对个
？I was not really interested in the limelight at all. While my children were still in school, I was the chair of the California Democratic Party.
今年呢，那么几乎是没人参加吧？哦，起码可以对张立新。 ကျမက California Democrat Party ဥက္ကဋ္ဌဖြစ်စေတဝန်တန်းထမ်းဆောင်ခဲ့ပါတယ်။နောက်ကနေပြီးတခြားလူတွေကိုပံ့ပိုးပေးခဲ့တဲ့နေရာမှာရှိခဲ့တာပါလို့နန်စီပလိုစီကပြောခဲ့တာဖြစ်ပါတယ်။ဒီနောက် 1989年嘛，သူဟာ California奥洛多马匹文耀约切坎布，橄榄金扛个亚马，头前拄个肚子里呢，带命个嘞，就说白嘞。
When I asked my daughter Alexandra, who would be going to senior year,
Alexandra个铁蛋将得你咯。 သူကိုကျမမိခဲ့ပါတယ်သူကောလိပ်တက်တက်အထိကျမကိုနောက်တစ်နေ့အိမ်မှာပဲနေစေချင်လားလို့တမိကိုမိခဲ့တော့တမိကအမေဘွားမှာအရေးကြီးတာကိုလှုပ်ပါလို့တိုက်တွန်းခဲ့တယ်လို့မစ္စပလိုစီကပြောခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံရေးလောကမှာနန်စီပလိုစီတို့လွှတ်တော်အမဆက်ဖြစ်စဉ်ကအမျိုးသမီးအမဦးရဲ့အတော်လေးနေပါပြီနိုင်ငံရေးဟာအမျိုးသားတွေကြီးဆိုးတဲ့လောကဖြစ်ခဲ့ပါတယ်
Well, we have to change that. And one of the things I say is if we reduce the role of money in politics,
ကျမတို့ဒီချင်းတွေကိုပြောင်းရပါလိမ့်မယ်။နိုင်ငံရေးနဲ့ငွေကိုဦးစားပေးတာတွေလျှော့ပြီးအချင်းချင်းတင်းမြပြေလည်အောင်ဆက်ဆံကြဖို့ဦးစားပေးတင်ပါတယ်။ဒါဆိုနိုင်ငံရေးမှာအမျိုးသမီးတွေပိုပါဝင်လာနိုင်ပြီးကျမတို့နိုင်ငံအတွက်သိတ်ကောင်းမှာပါ။အမျိုးသားတွေရုန်းကန်မှုနဲ့အမျိုးသမီးတွေရုန်းကန်မှုကမတူပါဘူး။အမျိုးသမီးတွေကိုလူတို့အကျိုးပြုလုပ်ငန်းတွေမှာပိုပါဝင်ဆောင်ရွက်ချင်ပါတယ် ိုပါဝင်ခွင့်ရရှိလိမ့်မယ်လို့ကျမမျှော်လင့်ထားပါတယ်လို့နန်စီပလိုစီကပြောခဲ့တာပါနန်စီပလိုစီနေနဲ့အမျိုးသမီးတူဖြစ်တဲ့အတွက်ကြောင့်အမျိုးသားတွေတဲ့အခက်ခဲရှိပေမဲ့လို့လေလေစာခံရမှုကသူ့အတွက်ပိုအရေးကြီးတယ်လို့လည်းသူကပြောပါတယ
် You just have to stay focused on what is important and yes people coming on your hair your jewelry your clothes
ကျမတို့ကအရေးကြီးတဲ့အချက်ကိုအာရုံစိုက်နိုင်ဖို့ပါပဲကျမရဲ့ဇီဝင်ပုံစံကျမလက်ဝတ်ယတနာအဝိစာစသဖြင့်တို့နဲ့ပတ်သက်လို့လူတွေပြောကြတာတွေကိုကျမအရေးမထားပါဘူးအရေးကြီးတာကအမျိုးသမီးတွေနေနဲ့ယက်တီချက်ရှိဖို့နဲ့ဆုံးဖြတ်ချက်တွေဟာလေးစားခံရဖို့ဖြစ်ပါတယ်ဒီလိုဖြစ်ဖို့ကလည်းကျမတို့မှာဗဟုသုတအတိပညာရှိဖို့လိုအပ်ပါတယ်ဒါမှလည်းအမျိုးသမီးတွေပါဝင်မှုကိုပိုလက်ခံလာပြီးအမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်မှုအခြေအနေဟာပိုပြီးကောင်းလာမှာဖြစ်တဲ့အကြောင်း116ချိန်မြောက်အောက်လွတ်တော်မှာအမအများစုခေါင်းဆောင်ဖြစ်လာမဲ့နန်စီပလိုစီကပြောကြားခဲ့ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုညှိကုံချုပ်အပ်ပါလိမ့်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger.
ဒေါ်လလတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာအခုတော့သိပ္ပံနဲ့နီးပညာကဏ္ဍအလှည့်ရောက်လာပါပြီဒေါ်ခင်မျိုးသက်ကစီစဉ်တင်ဆက်ထားတာပ
ါမြန်မာနိုင်ငံရဲ့တက်ထုတူဖော်ရေးကဏ္ဍဆုပ်ယုံနေတာဘယ်ချိန်ကစခဲ့တာပါလဲအားကြောင့်ပါလဲမြန်မာနိုင်ငံတက်ထုလုပ်ငန်းရှင်ရဲ့အသင်းချုပ်ကဘူမိဗေဒပညာရှင်ဦးအေးလွင်ရဲ့အမြင်ကိုကြည့်ရအောင်ပါ တတ်တူမိုင်းတစ်ခုကိုတူးခေါ်ဖို့မလုပ်ခင် all reserve လို့ခေါ်တဲ့တတ်တူပမာဏဘယ်လောက်ရှိနိုင်လဲဆိုတာကစပြီးတတ်တူတိုက်နဲ့ပတ်သက်တဲ့အချက်လက်တွေကိုအရင်တွက်ချက်ရပါတယ်အလားအလာကောင်းနေဆိုရင်တတ်တူတိုက်ကိုတူးဖို့မယ် twin design နဲ့ဘယ်လိုတူးမယ်ဆိုတာတွေကိုပါတည်တည်ချာချာရေးဆွဲထားရတာပါမြန်မာနိုင်ငံဟာဒီလိုစနစ်တကျတွက်ချက်တူးဖို့တဲ့ဘော်တွင်းမော်ချီတို့လိုကမ္ဘာနာမည်ကြီးတတ်တူမိုင်းတွေရှိတဲ့နိုင်ငံတစ်နိုင်ငံဖြစ်နေပေမဲ့တတ်တူကဏ္ဍဟာအခုခါမှာဆုပ်ယုပ်နေပါတယ်ဒီလိုဆုပ်ယုပ်တာကလည်းအခုမှဖြစ်လာတာတော့မဟုတ်ဘူးလို့ဦးဝေလွန်ကပြောပါတယ
်တကယ်လို့အစိုးရနောက်ဆုံးကဏ္ဍတွေကအားနည်းတဲ့ဥပဒေအားနည်းစီမံခန့်ခွဲမှုတွေကြောင့်ပြောင်းဝင်လုပ်ငန်းတွေပုံပုံများပြားလာတယ်ပြောင်းဝင်လုပ်တဲ့လူတွေနဲ့ဒေသခံပြည်သူတွေအားလည်းနားလည်မှုလွန်မအောင်လို့သတင်းတွေဖြန့်မလိုလောက်တဲ့အခွင့်အရေးတွေတောင်းတဲ့အခြေအခါတွေပေါ်လာတဲ့ကာလမှာအဲ့ဒီခေတ်ကရှိတဲ့တတ္တုဝန်ကြီးဌာနတတ္တုဝန်ကြီးဌာနကလည်းတတ္တုရင်းလုပ်ငန်းရှင်တွေပေါ်မှာအာမခံချက်ဆီကနေကာကွယ်ဖေးဖို့အားနည်းခဲ့ပါတယ
်တတ္တုလုပ်ငန်းတူဖို့ရင်မှာ contract လုပ်ငန်းရှင်တွေအတွက်အစိုးရဘက်ကအကာအကွယ်ပေးမှုပါလေလုပ်ငန်းတူတဲ့ရေးအတွက်အရေးပါပါတယ်မြန်မာနိုင်ငံမှာတတ္တုလုပ်ငန်းအပြင်တခြားတယံစာတာတွေဖြစ်တဲ့ရင်းနှံတဘာဝတန်ွေကြောက်မြင့်နဲ့တက်လုပ်ငန်းလိုလုပ်ငန်းတွေအများပြားရှိပေမဲ့တတ္တုကဏ္ဍမှာ protection share contract လို့ခေါ်တဲ့အကောက်ွယ်ပေးမှုဟာအတော့ကိုနည်းနေတယ်လို့ပြောပါတယ်
။ဒီကဆိုတော့ကိုင်းနေပိုင်းနဲ့လုပ်တယ်၊တွင်နေတဲ့မှာလည်းလုပ်တယ်။မြမရေမှန်ဆိုတဲ့အင်ပူကြီးကမမမရောက်တာနိုင်ငံလုံးပိုင်းလုပ်တာပဲ။သူတို့ကသူတို့ကိုယ်တိုင်ချိတ်ချုပ်တယ်၊ဒါဝင်ရှိတဲ့လူတွေကသူတို့ကိုယ်တိုင်ကြီးကြပ်တယ်၊ဒီလိုလုပ်တဲ့လူလုပ်တဲ့လူတွေနဲ့ပူးပေါင်းပြီးတော့လုပ်တယ်။နေနေဒီကခံပြည်သူများကိုလည်းဝန်ကြီးဌာနအနေနဲ့ကအစိုးရရဲ့လုပ်ငန်းတရားဖြစ်သတ်မှတ်ပြီးလုပ်တယ်။အဲ့လိုပဲတိတ်အခြေခံပုံလို့တုတ်တဲ့တတော်ရဝန်ကြီးဌာနအောင်မရှိအစိုးရတက်ဆက်ပေါင်း50 60လောက်ကိုပုံပြီးတော့ပြေးလိုက်တာနေ့30စီစတော့မစတော့ဘယ်သူမှလည်းစတယ်မပြရဲဘယ်သူမှလည်းကွန်ပလီမလုပ်ဘူးဘာလို့ဒီမှာတက်လုံကဆိုတဲ့တာဝန်ခံတဲ့ဌာနကလူအပ်တဲ့စီစဉ်မှုတွေလုပ်တယ်လူအပ်တဲ့စီကတ်မှုတွေလုပ်တယ်လူအပ်တဲ့စီကတ်နဲ့တိတ်တိတ်နဲ့လူပိုင်းရှင်နေရာနဲ့စီကတ်တိုင်းလိုက်လာပြီးတော့ဟုတ်တယ်ဒါပဝန်ကြီးကမှလည်းလာပြီးစာနာပြခြင်းမရှိဘူးပုံလေးစန့်ကြခြင်းမရှိဘူးဘာလို့ရေငန်တို့တိတ်ချောတဲ့သူကကုန်ကျစရိတ်တော့သုတ်ခွင့်ရှိတယ်ဒီကိစ္စရေငန်ကြီးတွေမှာ cost recovery မကြည့်သေးတဲ့အတွက်နိုင်ငံတော်အခွန်အောင်အခွန်ဆောင်ခွင့်အမျက်ကုန်ကင်းလုပ်ခွင့်ရှိတော့အေးနေသေးတယ်တတ်တုလုပ်ငန်းကြတော့ cost recovery ပြင်ခွင့်မရှိဘူးအခုဥပဒေအတွက်မှာတော့တင်လို့ရတယ်အရင်ဥပဒေမှာနေလို့မရဘဲနဲ့လုံးဝကြဒါနှုန်းပြင်ရင်းလို့ရတယ်ဖွင့်လာတဲ့တတ်တုကိုအင်ကိုင်းခွင့်ရတာချေထွက်တွေ့ဘာထွက်တွေ့ထွက်တဲ့တတ်တုကိုရာလိုင်းလုံး30 35 ရာရာလိုင်းလုံးအပြည့်ပေးရတာမထွက်ချင်လဲဝယ်ပေးရတာထွက်တော့မထွက်တဲ့ထွက်တော့ထွက်တော့ငါတို့တော့မဆိုင်ဘူးငါတို့အချိုးမျိုးဘရားရရပေးဆိုတဲ့အမိတာတမျိုးဖြစ်ခဲ့တာစတင်လွှမ်းမာတာ
တတ်တူတူဖို့ရဲ့လုပ်ငန်းမှာအစိုးရရဲ့တာဝန်ခံမှုတာဝန်ယူမှုအားနည်းလာတာနဲ့တူတတ်တူရင်းလုပ်ငန်းရှင်ရဲ့မတမာမှုတွေကြောင့်လည်းဆုပ်ယုပ်လာတာဖြစ်ပါတယ
်တတ်တူမိသားစုကတကယ်အစိုးရရဲ့နောက်မှနှစ်နှစ်လောက်မှာတာဝန်ခံမှုတာဝန်ယူအားနည်းလာတယ်တတ်တူတူဖို့ရည်ဒီအစိုးရကိုအလဲဆုံး35%-34%ကိုပေးရတယ်ထွက်တဲ့တတ်တူ PSC ဆိုတာထွက်တဲ့တတ်တူပမာဏကိုပါခွဲတဲ့ဟာကိုအခြေခံတာဥပမာအပြင်လက်တလုံးကိုမြင်းပွားနေတဲ့ခြေတတ်တူတွေမုတ်ဒီမုတ်ဒီစန္ဒတိုက်တာတဲ့လောစကတစ်ခုသင်္ကတတိုက်တာတဲ့မီးစစ်တက်ကတခုဒါမှဒေလန်ပြစ်လိုက်တဲ့ခါမှာဒေလန်ရပေးရမယ့်အချိုးကိုမပေးချင်တော့ဒီပေါ်မှာအမျိုးမျိုးသောစည်ရင်းစရာတွေအမားတွေနဲ့တိောက်ပြီးတော့အစိုးရကလည်းမထိနိုင်ဘူးနောက်တော့အဓိကကအင်အားကြီးကုန်ပြီးတော့စက်ကတ်ကြီးပြန်ပြေးတာအဲ့ဒါဒီအားလုံးကဖိချုပ်တဲ့စနစ်အားနဲ့ဥပဒေရမားနေလို့ဖြစ်တာအဲ့ဒီအစိုးရတွေတန့်ကြနေတာဒါဒီဘက်ကျတော့ဝန်ကြီးဌာနကပေါင်းလိုက်တဲ့အခါမှာဝန်ကြီးရတဲ့ကျတော့ပြန်ပြန်ဖြစ်တယ်အဒီဘက်ဌာနကလည်းခုနပြောတဲ့တာဝန်ခံနဲ့အတွင်းဝင်အစအဲ့ဒါဒီကြီးတွေကလည်းရဲရဲဝံ့ဝံ့တင်ပြမှုပါနေတယ်အဲ့တော့မလိုလားတဲ့စန့်ကြံမှုကြာပြီးတော့ပုံမှန်10နှစ်15နှစ်အနည်းငယ်လုပ်တဲ့လုပ်ငန်းရှင်တွေလည်းရပ်တန့်သွားတယ်အသိဆောင်တဲ့လူတွေရှောင်ကြရတဲ့အခါမှာတတ်တူလုပ်ငန်းဖွံ့ဖြိုးတိုးတက်မှုကဒီကာလမှာနည်းနည်း3နှစ်ကျော်မှာတော်တော်လေးကျဆင်းသွားတယ
်တတ်တူတင်ရန်စားတာတူဖို့ရင်းနဲ့ပတ်သက်ပြီးမတိုးတက်စေတဲ့အကြောင်းရင်းတွေထဲမှာတင်ရန်စားတာတွေထုတ်လို့ကုန်ခန်းတော့မဲ့အရေးစိတ်ပူပြီးမျိုးဆက်တွေအတွက်ခြံထားဖို့လိုတယ်ဆိုတဲ့အတွေးခေါ်မျိုးရှိနေတာပါ
ကျွန်တော်တိုက်ပြီးတင်ရတာကဒီ only service binding ပဲရှိပါသေးတယ်။တခြားတိုင်းမှာကဲလို့ Australia လို့ဒဏ္ဍာရီလို့တကယ်ဒီအောက်ကြီးအလက်ချဲကိုတူးတဲ့အခါမရှိသေးပါဘူး။ကျွန်တော်တိုက်ပြီးတင်ရတာကကုန်ဖို့မတူရင်ပါနဲ့။ဒီရှာဖွေရင်း2.2 ရှာဖွေပြီးတော့နော်ပတ်တူပမာဏတိုက်အစ်စ်တွေအစ်စ်တွေကိုစင်ကဲစင်ကဲရှာဖွေနိုင်တဲ့နည်းပညာကြီးထုံးအောင်လုပ်ရမှာပါ။ပတ်တူ result ဆိုတာအရင်ကြီးမဟုတ်ပါဘူး။ပတ်တူတိုက်ပမာဏဒီလိုအင်္ဂလိပ်လိုတိုက်ရိုက်ပြန်လို့မရဘူး။သူ့ရဲ့ data အချက်လက်ကိုခေါ်တာ။ Auto set ဒီထွက်လာရင်တတုတိုက်ဒီပူများလာပြီတိုက်ပြီးချမ်းလာလေပဲ။ဟောအဲ့ဒါကြောင့်မို့တတုတိုက်တစ်ခုတူဖို့ထုတ်လို့ချင်းပြီးအခြားအကယ်ဒမီအင်တာစီတဲ့တို့မတူဘဲနဲ့လူတယောက်ကိုဆရာဝန်ကချေကူးတစ်ခဲတူဥပမာနိုင်ပြီးတော့လက်နဲ့နဲနဲ့စနစ်တကျအတွင်းကိုနှိုက်တဲ့နှိုက်ပြီးဟောထုတ်ချင်းနဲ့ပတ်ဝန်းကျင်မထိခိုက်အောင်လုပ်တဲ့ဒီပညာတွေစနစ်တွေချိန်ရပါ
။မြန်မာနိုင်ငံရဲ့တတုတူဖို့ရေးကိုထိန်းချုပ်ကြီးကြပ်ရတဲ့အဖွဲ့အစည်းတိုင်းမှာတဘာဝဝန်းကျင်ထိန်းသိမ်းဌာနတွဲထားတာပါ။
ဒါတ ลงเงินเราลงไปเลยบาร์ฮาร์ยาส์บุรีรัมย์ดีจังแต่ก็จะบุรีขนาดมาป้าวุ้นจีนเพิ่งจะยิ่งทำมาคุ้มกว่าสิบปีละโอ้ยเพิ่งอีกไม่สักเท่าไหร่ป้าวุ้นจีนเพิ่งจะยิ่งบุสุดเลยลงเงินสิเนี่ยมาป้าวุ้นละมาให้กลัวเช้าแต่ทุกปีไม่กลัวเป็นเลยทุกปีเนี่ยกลัวเช้าไม่เลยยี่รีกลัวเช้าฟุ้งเป็นเลยยี่รีที่ไหนกลัวลงเงินสุดเลยปุ่มเลยยี่สิบกลัวลงเงินสุดเลยปุ่มเลยยี่สิบกลัวลงเงินสุดเลยปุ่มเลยยี่สิบกลัวล မှုနဲ့လုပ်ချင်းသူတို့လုပ်ချင်းနဲ့တရားဝင်လုပ်ငန်းတွေရလာတာဒီတရားဝင်လုပ်တဲ့လုပ်ငန်းတွေပေါ်မှာသွားမှုသွားတဲ့အချိန်တွေကြောင့်ပတ်သူဌာနကဒီလိုနာမည်ပြက်သွားတာလို့ကျွန်တော်ပြောပြပါတယ်
တက်တူလုပ်ငန်းဟာနိုင်ငံဝင်ငွေအဓိကအားဖြစ်ပေးနိုင်တဲ့လုပ်ငန်းဖြစ်တဲ့အတွက်တက်တူနားလည်ပညာရှင်တွေလက်တွဲဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ
်နိုင်ငံတိုင်းမှာတက်တူမရှိပါဘူးတက်တူကလည်းဘုံကျိုးတို့တက်ဖို့ကတော့တိုင်းပြည်ကဘုံကျိုးတို့တက်ဖို့ဒေါ်လာတန်းနဲ့စီရနိုင်တဲ့လုပ်ငန်းတွေကိုတတိယလုပ်ဖို့လိုပါတယ်အင်အားကြီးအဖွဲ့ကြီးတွေသူခွင့်ရေးခံလုပ်ငန်းရှင်များဒီကိုတော့တော့အစိုးရပိုင်းတို့ဘာလို့လို့ပေါ့နော်အခုတော့ပုံစံရည်နဲ့တန်းပြီးရပြီမဲ့ရင်းတော့ကတော့ဒီအထူးအခွင့်အရေးကကုမ္ပဏီကြီးတွေအမျက်ခွန်အောင်ဆောင်ရွက်မရှိပါဘူးအခုတော့အမျက်ခွန်စဆောင်နေရတယ်ပေါ့ဒီလိုလုပ်ငန်းတွေဟာပြန်နဲ့တုံးသက်ပြီးမှတကယ်အသက်ပညာရှင်များနဲ့ပူးပေါင်းပြီးစနစ်ကလုပ်ဖို့လိုပါတယ်တိုင်းပြည်တိုင်းမှာတချို့မရှိပါဘူးကျွန်တော်တိုင်းပြည်ကြီးကျန်သာသာပေါ်ကျွားတဲ့မုတ်ပြင်းမဲ့စနစ်တကျရှာဖွေရင်အဲ့ဒီတော့ထိုက်တိုင်းမှာတန်ဖိုးရှိတဲ့ကြေကနာတွေရပြီးတော့နောက်မျိုးဆက်တွေအတွက်ကျွန်တော်တို့ပညာရောပုစာဒနာရောသင်္ကန်းစာရောစင်ကဲစင်ကဲစံထားခဲ့မှမြန်မာပြည်ကဘာမှာဒီကန့်ခံရမှာဖြစ်ပါတယ်
။ဦးဝေလွင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်တိတ်ပတ်နဲ့မိတင်တဲ့ကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ရအောင်ပါ။
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ VOA ကထုတ်လွှင့်ပြီးသည်မှအစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့စာအမြန်ဆုံးရောက်နိုင်တာကတော့ VOA ရဲ့ email ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA ကိုစာလိုက်ကတဆင့်လဲစာရေးသွားဆက်သွယ်နိုင်ပါတယ်ခင်ဗျာ။လိပ်စာကတော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ဒီကနေ့ညနေပိုင်း6:00ကနေ9:00အထိထုတ်လွှင့်သွားမယ့် VOA အစီအစဉ်တွေကိုတော့လိုင်းနိုမီတာ19925တို့မှာဖမ်းယူနိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော့တွင်မှာသတင်းအချင်းချုပ်ကိုကိုကျော်အောင်လွင်ကပြောပြပေးပါအောင်ဗျာ
အမေရိကန်ကော်ဝေးဝင်ကြီးဂျင်မက်တစ်ကသူရာထူးကနေနှုတ်ထွက်မယ်လို့ကြော်တာပလင်းလေးတို့ကကြေညာခဲ့ပြီးတော့အင်မီရိုမှာသမ္မတ်ထရမ့်နဲ့အတူနေတဲ့သာစားပြီးနှုတ်ထွက်စာကိုသူကိုယ်တိုင်သမ္မတ်ထရမ့်စီပေးခဲ့တယ်လို့ဆိုပါတယ်။ကော်ဝေးဝင်ကြီးမက်တစ်ရဲ့သမ္မတ်ကိုပေးတဲ့စာထဲမှာသူတစ်ဖြစ်အမေရိကန်ရဲ့အင်အားကိုအသုံးပြုမှုနဲ့မဟာမိတ်တွေနဲ့ဆက်ဆံမှုဟာရေးကြည့်တယ်ဆိုတဲ့အမြင်တွေမှာသူနဲ့သမ္မတ်ကြားအမြင်ကွဲလွဲမှုတွေရှိနေတယ်လို့ရေးသားဖော်ပြထားပါတယ်။မက္ကဆီကိုနယ်စပ်မှာတိုင်းဆောက်ဖို့အမေရိကန်သမ္မတ်ထရမ့်ကတောင်းဆိုထားတဲ့ဒေါ်လာ5ဘီလီယံကိုပေးဖို့ယာယီ3ရက်ဥပဒေကြံကို Republican ဥဆောင်တဲ့အောက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။တောက်ကြနေညတကောင်ရံမှာအစွဲရံရည်အလုံးပိတ်ရမယ့်အရေးကနေရှောင်ရှားဖို့အောက်လွှတ်တော်ကထောက်ခံမဲ218မဲကန့်ကွက်မဲ185မဲနဲ့ကြာသပတေးနေ့တုန်းကအတည်ပြုလိုက်တာဖြစ်ပါလေ။ဒီဇင်ဘာလ21ရက်ကနေပြီးတော့နောက်နှစ်ဧပြီလ30ရက်နေ့ထိစစ်စင်နေမြေအလိုက်စီရေးဆိုင်ရာလှုပ်ရှားမှုအလုံးကိုရက်ဆိုင်ပေးမယ်ဆိုတဲ့လေးလကြာအဖြစ်ခက်ရဆဲမဲ့ဒီမြန်မာတက်မတော်ကော်ဝေးဦးစီးချုပ်ရုံရဲ့ညံချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကကြိုဆိုလိုက်ပါတယ်တနင်္ဂနွေအဖြစ်ခက်ရဆဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားပြီးဒါအဖွဲ့တွေရောမထုတ်ရသေးတဲ့အဖွဲ့တွေနဲ့ပါတဖွဲ့ချင်းလိုက်တင်နိုင်ဆွေးနွေးတော့မှာဖြစ်တယ်လို့တက်မတော်ကော်ဝေးဦးစီးချုပ်ရုံကလည်းတော့ကကြေညာပါတယ်နိုင်ငံတော်လူ့ဝတ်ချက်ဥပဒေကိုဖောက်ပြက်မှုနဲ့မြန်မာနိုင်ငံမှာဖမ်းဆီးခံနေရတဲ့ Reuters သတင်းတော့ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ဟာပြစ်မဲ့သူတွေဖြစ်တဲ့အကြောင်းထို့နောက်ဦးရဲ့အမှုစစ်ဆေးစီရင်တာနဲ့ပတ်သက်ပြီးတော့လည်းပြည်နိုင်ငံကအထူးစိုးရိမ်ပူပန်နေရလို့ပြည်နိုင်ငံရဲ့ဝန်ကြီး Jeremy Hunt ကမနေ့ကတောက်ချာနေမှာဗီဒီယိုကနေတဆင့်ပြောလိုက်ပါတယ်ဒီနှစ်ရဆိုလို့ရှိရင်သတင်းသမားတွေပန်းခံရတဲ့အရေးအတွက်တွေဟာတိုးလာနေတယ်ပူဆိုးတာကအသက်ခံရတဲ့သတင်းသမားတွေလည်းတော်တော်များများရှိလာနေတဲ့နှစ်လို့ဆိုပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်လင်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဤတန့်စင်ဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ3240 48နဲ့လိုင်းလက်မီတာ190တို့ကနေတင်ဆက်ခဲ့သလို Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်များလည်းကမြမပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.